Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရွှေလန်းချမ်းမြေကြပါစေ VOE American အတန်းက2018ခုနှစ်မတ်လ8ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့အပြင် VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆံမိုးဝီပါခင်ဗျာ။အခုနံနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာပါရှင်ကျွန်မကခင်မတက်ပါဒီမနက်ခင်းသတင်းတွေကိုဥကြော်စန်တာနဲ့အတူကြီးညာပေးမှာပါဗြိတိန်မှာဆင်းရုံတင်ခဲ့တဲ့ရုရှားတရှူဟောင်းဟာဓာတ်ရုအစိတ်ခတ်ခံရတာလို့ဗြိတိန်အကြမ်းဖက်နှိမ်နင်းရဲကပြောကြားလိုက်ပါတယ်ရိုဂျာတွေကိုအကြမ်းဖက်တပ်ဖြတ်တာမရှိဘူးလို့မြန်မာစစ်တပ်ကပြောတာဟာလိမ်ညာတာလို့ AI ဖွဲ့ကပြောပါတယ်နေပြည်တော်ရဲ့အနောက်မြောက်ဖက်မှာပြင်းအား 5.3 ရှိတဲ့ငငင်တစ်ခုလှုပ်ခတ်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးဝင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲဒီလိုသတင်းတွေညင်ညာပြီးနားဆင်ကြရမယ့်သတင်းလွှာတွေမှာဆိုရင်တော့
This council is aware that my office has strong suspicions that acts of genocide
ဥလာတမကလူခွေမဟာမင်းကြီးကရခိုင်ပြည်နယ်အတွင်းမှာလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့အခိုင်အမာတန်တရားရှိနေတယ်လို့ဥလာတမကလူခွေကောင်စီညီလာခံမှာပြောဆိုလိုက်တာပါအပြည့်စုံကိုနောက်ပိုင်းမှာဆောင့်မျှော်နားဆင်နိုင်ပါတယ်အဲ့ဒါပြင်အမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြတဲ့ကြီးကနေဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့နာမည်ကျော်လူခွင့်ရေးစုကိုပြန်ပြီးတော့ရုပ်သိမ်းလိုက်တဲ့အကြောင်းသတင်းလွှာထိုင်းမြန်မာနယ်စပ်မှာတန်းနဲ့ချီတဲ့စိတ်ကြစရီဖမ်းဆီးရမိခဲ့တဲ့အကြောင်းနဲ့ဒီကနေ့ကြောက်တဲ့နိုင်ငံတကာအမျိုးသမီးများအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ကဗားရီများပြောဆိုလိုက်ပါသလဲအစရှိတဲ့သတင်းလွှာတွေကိုကြားကြရမှာပါပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးပါမယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံသားတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ကတက်ပြစ်မယ်လို့အခိုင်အမာပြောခဲ့ဘူးတဲ့ရုရှားနှစ်ဖက်တရှိုးဟောင်းတဟုဟာခန္ဓာကိုယ်အာယုံကြောချုပ်ရင်းပျက်စီးစေတဲ့ဓာတ်ရုအစိတ်ခတ်ခံခဲ့ရတာဖြစ်တယ်လို့ဗြိတိန်အကြမ်းဖက်ဝါရတံပြန်နှိမ်နင်းရဲတပ်ဖွဲ့ကနေပြောကြားလိုက်ပါတယ်။ဆာဂီစကီပါနဲ့သူ့ရဲ့အသက်33နှစ်အရွယ်သမီးဖြစ်သူတို့အစိတ်ခတ်ခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးမှုကိုကော့ဘရာလို့လူသိကြတဲ့ British အစိုးရရဲ့အဆင့်မြင့်အရေးပေါ်ကော်မတီကိုအစိုးရခန်းစားတင်ပြခဲ့ပြီးတဲ့နောက်မှာပဲအခုလိုပြောကြလိုက်တာပါဒီဖြစ်ရကိုအာယုံကျော်ထိခိုက်တဲ့ဓာတ်ရုအစိတ်အသုံးပြုပြီးလူသက်ဖို့ကြိုးပမ်းမှုပါဝင်တဲ့ဖြစ်ကြီးတစ်ခုဖြစ်နေတတ်မှတ်ကင်တွင်နေပါတယ်လို့ရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီး Mark Rowley ကပြောပါတယ်ဖခင်နဲ့တမီးနှစ်ဦးစလုံးအပြင်းထန်နာမကျန်းဖြစ်နေသေးပဲလို့ပြောပါတယ်အသုံးပြုခဲ့တဲ့ဓာတ်ရုအစိတ်အတိအကျကိုတော့သူရဲကော်မရှင်နာမင်းကြီးကမပြောတယ်လို့ဘယ်လိုအစိတ်ခတ်ခဲ့တယ်ဆိုတာကိုလည်းမပြောပါဘူးပုံမှန်အားဖြင့်အေးဆေးညင်တက်တဲ့ဆယ်လစ်ပရီမြို့မှာတနင်္လာနေ့ကဖြစ်ခဲ့တဲ့ဒီအစိတ်ခတ်ဖြစ်ကဗြိတိန်အတွက်လုံခြုံရေးနဲ့တန်တမာရေးဆိုင်ရာအချက်အတဲအခြေအနေတခုကိုရောက်သွားစေမယ့်အလားအလာရှိနေပါတယ်ရုရှားထောင်လိုင်းရင်းနဲ့ဆက်ဆက်နှိုင်းချေရှိနေတဲ့မကြာသေးခင်ကတန်တရားဖြစ်ပွဲတည်ဆုံးမှုတရားစင်ကျော်ကိုအရေးပေါ်စုံစမ်းစစ်ဆေးဖို့အတွက်လွှတ်တော်အမတ်တွေကအစိုးရကိုတောင်းဆိုနေတာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရမှာလွန်ငွေပြတ်နေတဲ့ဒေါ်လာဘီလီယံ1000ကိုဆော့ချနိုင်ရေးအစီအစဉ်တရားဆွဲပေးဖို့တရုတ်အစိုးရကိုပြောထားတယ်လို့ဆိုပါတယ်။အမေရိကန်တရုတ်နှစ်နိုင်ငံကြားဆက်ဆံရေးကောင်းမွန်နေတယ်လို့ချီးကျူးပြီးတရုတ်ဘက်ကဘယ်လိုတုံ့ပြန်လာမလဲဆိုတာစောင့်မျှော်နေတယ်ခက်မြန်မြန်လုပ်ကြရမယ်လို့လည်းသူရဲ့ Twitter မှာဖော်ပြထားပါတယ်။နောက်ထပ်ပိုတဲ့ Twitter တစ်ခုမှာတော့ Intellectual Property Theft လို့ခေါ်တဲ့ဉာဏ်ပညာဆိုင်ရာပစ္စည်းမူပိုင်ခွင့်ခိုးယူမှုတိုက်ဖျက်သွားမယ်လို့ဆိုထားပြီးမဲ့တရုတ်နိုင်ငံကဒီပြမှုကိုကျူးလွန်နေတယ်လို့တော့တိုက်ရိုက်ဆွဆွဲထားခြင်းမရှိပါဘူး။ကုံသွယ်ရေးမူဝါဒကျွမ်းကျင်သူဒွန်အီကင်ဆန်ကတော့ဒေါ်နယ်ထရမ့်ဖော်ပြတဲ့ကင်္ကရာမှားနေတယ်လို့ဆိုပါတယ်။ကုံသွယ်ရေးဌာနရဲ့စီရင်စရာအရအမေရိကန်တရုတ်ကုံသွယ်ရေးလူငွေပြမှုဟာ2016တုန်းကဒေါ်လာဘီလီယံ340ကျော်ရှိခဲ့ရာက2019မှာဘီလီယံ380ကျော်ထိမြင့်တက်လာခဲ့တယ်လို့ဖော်ပြထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးဆိုင်ရာထိတဲ့အကြံပေးပုဂ္ဂိုလ်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်မှာကုန်သွယ်စစ်ပွဲဖြစ်လာတော့မလားဆိုတဲ့စိုးရိမ်ချက်တွေကြောင့်အမေရိကန်နဲ့အာရှအစုရှယ်ယာဈေးကွက်တချို့မှာဗုဒ္ဓဘူးနေကအစုရှယ်ယာဈေးတွေကျသွားပါတယ်။တမနီတင်သွင်းကုန်တွေပေါ်မှာအခွန်ငွေ25ရာခိုင်နှုန်းအလူမီနီယံတင်သွင်းကုန်တွေပေါ်မှာအခွန်100ရာခိုင်နှုန်းကောက်ခံမဲ့သမ္မတထရမ့်ရဲ့အစီအစဉ်ကိုစီးပွားရေးကောင်စီ NEC ရဲ့ညွှန်ကြားမှု Gary Cohen ကနေအပြင်းထန်ဆန့်ကျင်ပါတယ်။ကျွန်တော်တို့တိုင်းပြည်အတွက်တာဝန်ထမ်းရပြီးအမေရိကန်လူလူအကျိုးဖြစ်စေတဲ့ဖွံ့ဖြိုးမှုကိုအားပပေးတဲ့စီးပွားရေးမူဝါဒတွေကိုချမှတ်ရတာကိုဂုဏ်ယူတဲ့အထူးသဖြင့်အခွန်ပြုပြင်ပြောင်းလဲရေးဆိုင်ရာတမန်ဝင်ဥပဒေကိုပြဋ္ဌာန်းနိုင်ခဲ့တာဖြစ်တယ်လို့ သူရာထူးကနေနှုတ်ထွက်မဲ့အကြောင်းအင်ကာနေကထုတ်ပြန်ချက်ထဲမှာကိုရင်ကပြောပါတယ်ဗိုလ်တပ္ပုနဲ့အယောင်းဝယ်လှုပ်ချင်အတွင်းဒေါင်းဂျွန်းစ်အစုရှယ်ယာကတစ်ရာခိုင်နှုန်းကျော်ဈေးကျသွားပြီး S&P 500အစုရှယ်ယာဈေးကျတာကတော့အဲ့ဒီထက်နည်းပါတယ်အာရှဒေသမှာဆိုရင်တော့ဟောင်ကောင်ဟန်ဆန်အစုရှယ်ယာဈေးကတစ်ရာခိုင်နှုန်းကျပြီးဂျပန်နီကေးအစုရှယ်ယာဈေးကနည်းနည်းကျပါတယ်ဥရောပအဓိကအစုရှယ်ယာဈေးတွေကတက်ပြတ်ပြီးဂျာမနီ DAX အစုရှယ်ယာက30ရာခိုင်နှုန်းကျော်တက်ပါတယ်လန်ဒန်နဲ့ပါရီကအစုရှယ်ယာဈေးတွေကတော့နည်းနည်းစီပဲတက်ပါတယ်
American Bidons Holocaust Museum လို့ခေါ်တဲ့ဂျူးလူမျိုးတွေမီလောင်ဒိုက်သွင်းခံခဲ့ရတဲ့အထိတ်မှတ်ပြတဲ့ကမြမကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်အနှင်းခဲ့တဲ့လူခွင့်ရေးစုကိုပြန်လည်ရုပ်သိမ်းလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးလိုက်စီးနှင်းဖယ်ရှားနေမှုကိုရပ်တန့်စေတာဒါမှမဟုတ်အစီအမပြုတာမရှိခဲ့လို့ဖြစ်ပါတဲ့။ဝါရှင်တန်မြို့တော်မှာရှိတဲ့ဒီပြတဲ့ကအဲလီဝိုင်ဇယ်စုကို2012ကအနှင်းခဲ့တာဖြစ်ပြီးပြန်လည်ရုပ်သိမ်းကြောင်းအင်္ဂါနေ့ကကြေညာခဲ့တာပါ။ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD အစိုးရဟာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်းခဲ့တယ်။ရိုဟင်ဂျာတွေပေါ်အမွန်စကားတွေတိုးပွားစေခဲ့တယ်။ရခိုင်ပြည်နယ်ကရာဇဝတ်မှုတွေပေါ်ထုတ်မဲ့အရေးကသတင်းသမားတွေကိုဟန်တားရမှာထိတိယောက်ယောက်ပါဝင်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေနဲ့ရိုဟင်ဂျာတွေပေါ်မခိုင်မာယက်တီရဲ့တခြားလူရက်တွေဟာလွန်ခဲ့တဲ့9နှစ်အတွင်းပုံမဆိုးရလာခဲ့ပြီးဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီအခြေအနေကိုပြန်လည်ပြုပြင်နိုင်ဖို့ကျင်းဝဆိုင်ရာခေါင်းဆောင်မှု Moral Authority ကိုအသုံးချဖို့လိုတယ်လို့လည်းပဲ Holocaust Museum ကတိုက်တွန်းထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး Washington မြို့တော်မှာရှိတဲ့မြန်မာသံရုံးကတော့ဒီလိုစုကိုပြန်လည်ရုပ်သိမ်းတဲ့အတွက်ဒေါ်အောင်ဆန်းစုရဲ့ခေါင်းဆောင်မှုပေါ်မြန်မာပြည်သူတွေရဲ့ထောက်ခံမှုကိုထိခိုက်နိုင်စရာမရှိဘူးသို့တော်လည်းပဲရခိုင်ပြည်နယ်ပြဿနာအခြေရှာရေးကိုတော့တွန်းမြင့်လှုပ်ဆောင်သွားစေမှာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ဒီသတင်းအစည်းအဝေးကိုနောက်ပိုင်းမှာနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရိုဟင်ဂျာတွေကိုအကြမ်းဖက်တပ်ဖြတ်တာတွေမရှိဘူးလို့မြန်မာစစ်တပ်ကညှဉ်းနှံဟာပြောင်ကြကြလိန်ညာတာပဲဖြစ်တယ်။ဒါဟာလိန်ညာမှုကိုထပ်ဆင်ခဲ့တဲ့နောက်ထပ်လိန်ညာမှုပါလို့နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ Amnesty International ရဲ့ Britain အဖွဲ့ကွဲက Director Kate Allen ကဗိုလ်တပ္ပုနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တပ်ဖြတ်တာ၊မရင်းကျင်တာ၊ပြန်မေးဆွဲဖမ်းဆီးတာနဲ့အစာအိမ်ဆိုင်ငတ်မောခေါမအောင်အတင်းအဓမ္မလှုပ်ဆောင်တာတွေအပါအဝင်ရိုဟင်ဂျာတွေအပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလှုပ်ဆောင်ချက်တွေကိုမြန်မာစစ်တပ်ကနေဦးဆောင်ပြီးလုပ်ခဲ့တယ်ဆိုတာအခိုင်အမာထောက်ခုအထားပြုပြီးတော့အထောက်အထားပြုစုဆောင်ထားခဲ့တယ်လို့ Miss Allen ကပြောပါတယ်။ဒီလိုလှုပ်ရက်တွေကိုကျူးလွန်ထားတဲ့မြန်မာစစ်တပ်တွေကတာဝန်ရှိသူတွေကိုသူတို့ရဲ့လှုပ်ရက်အတွက်တာဝန်ခံမှုမရှိသေးဘဲနဲ့တော့ Ranger ဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့ဆိုတာမေးခွန်းထုတ်နေကြမလို့ဘူးလို့လည်းပြောပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်ဆိုတာကို38ကြိမ်မြောက်လူခွင့်ရေးကောင်စီအစည်းအဝေးအတွင်းကမ္ဘာတဝန်းကလူခွင့်ရေးအခြေအနေတွေကိုပြောဆိုတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Zahid Riyad Al Hussein ကထက်တန်ပြောဆိုခဲ့ပါတယ်။အရင်ကအတိုက်ခိုက်ခံခဲ့ရတဲ့ရိုဟင်ဂျာကျေးရွာတွေကိုမြေထိုးဆက်တွေနဲ့ကောထုတ်ရှင်းလင်းပစ်လိုက်ပြီးဆိုတဲ့သတင်းတွေကိုလည်းသူ့အနေနဲ့အံ့ဩတကြီးမဖြစ်မိပါဘူးလို့ Mr. L. Hussein ကပြောပါတယ်။အဲ့ဒီထက်ကကျေးရွာတွေတဲကတချို့ဟာလူတွေအလောင်းအများပြားကိုစုပြီးမြှုပ်ထားတာတွေရှိနေတယ်။ကျေးရွာတွေဖြစ်တယ်လို့တန်ပြန်ရှိထားကြောင်းလည်း Mr. L. Hussein ကပြောပါတယ
်။ထိုင်းနိုင်ငံ၅ဘန်းလုပ်ငန်းအခြေအနေတိုးတက်ကောင်းမွန်အောင်ငါပဇွန်ဝယ်ယူသူအဓိကဖောက်တယ်တွေကဖိအားပေးနေတဲ့ဂျားတွေကပဲထိုင်းနိုင်ငံရောက်ငါဖန်းလူသားတွေဟာသူတို့ရဲ့မှတ်ပုံတင်တဲ့လူအခါတွေကိုသိမ်းဆီးထိန်းချုပ်ခံရပြီးအတင်းအဓမ္မအလုပ်ကျန်းစီခိုင်းခံရမဲ့အန္တရာယ်ရှိနေစေဖြစ်တယ်လို့ ILO ခေါ်ကမ္ဘာအလုပ်သမားအဖွဲ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့ငါဖန်းစင်းဘော်တွေနဲ့ငါလုပ်ငန်းတွေရဲ့ရေပူရအခြေအနေကတော့တုန်တက်မှုရှိခဲ့တယ်လို့လည်းဆိုပါတယ်။ကြုံပြုခိုင်းစင်မှုလူကုန်ကူးမှုနဲ့ငါဖန်းစင်းဘော်နဲ့ငါဆက်ရုံတွေမှာရက်ဆက်ကြမ်းကြုတ်မှုတွေကြောင့်ဒေါ်လာ3000ချီတန်တဲ့ထိုင်းပင်လယ်ဇာလုပ်ငန်းကဏ္ဍဟာမကြတဲ့ခင်နှစ်တွေကစီကံကြမ်းမတ်စောင့်ကြည့်မှုတွေခံနေကြရတာပါအခြေအနေတိုးတက်ကောင်းမှုမရှိရင်ထိုင်းနိုင်ငံကငါးပစွန်တင်သွင်းမှုရဆိုင်မယ်လို့ယောဘသမက်ကက2015မှာချင်းချောက်ခဲ့ပြီးနောက်ထိုင်းနိုင်ငံအာဏာသိမ်းစစ်အစိုးရပြုပြင်ပြောင်းလဲမှုတွေလုပ်နေခဲ့ပါတယ်2014တုန်းကပို့ကုန်ဝင်ငွေဒေါ်လာ6.6ဘီလီယံရရှိစေခဲ့တဲ့ထိုင်းနိုင်ငံငါးဖန်းလုပ်ငန်းဟာ လုံသားပေါင်း6သိန်းကျော်ရှိနေပြီးတဝက်ခန့်ဟာနေဆက်ဖြတ်ကျော်ဝင်ရောက်လာရတဲ့မြန်မာတွေအပါအဝင်နိုင်ငံခြားအိန္ဒိယနိုင်ငံတွေအလူတွေဖြစ်ကြပါတယ
်မတ်လ9ရက်ဗုဒ္ဓဘူးနေ့ညနေ 4:13 မိနစ်မှာနေပြည်တော်ရဲ့အနောက်မြောက်ဘက်တိတ်မကွေးဝေးကွာလာတဲ့နေရာမှာမြောက်နဲ့10ကီလိုမီတာကိုဗဟိုပြုပြီးပြင်းအပမာဏ 5.3 ရှိတဲ့ငလျင်လှောက်ခတ်ခဲ့တာကို USGS American ဘူမိစူဇန်ရှာဖို့ရဲ့အဖွဲ့ကနေတိုင်းတာရရှိခဲ့ပါတယ်ငလျင်လှောက်ခတ်မှုကိုနေပြည်တော်ပြင်ရန်ကုန်မန္တလေးမြို့ကြီးတွေကပါကန်ဇာတိရှိခဲ့ရတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ January လတည်းကနေစပြီးတော့ပဲခူးရုံးမာတဲ့ကိုဗဟိုပြုပြီးလှောက်ခတ်ခဲ့တယ်ပြင်းအား 6.3 ညရှိတဲ့ငလျင်ပါဝင်အခု2018ရဲ့ပထမနှစ်လအတွင်းမြန်မာနိုင်ငံတဝန်ဒေတာဘောင်းဆောင်မှာပြင်းအားတိတ်မများတဲ့ငလျင်ပေါင်း30ကျော်လှောက်ခတ်ခဲ့ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံသားတို့ကြီးညာတော့ခဲ့ကြတာဖြစ်ပါတယ်။ကဲအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ညာတွေအပေါ်အလူမျိုးစုလိုက်ရှင်းလင်းဖေရှားမှုမှာမြန်မာအရသာခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့တာဝန်ရှိတဲ့အတွက်အမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြတာကြီးကနေဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ခဲ့တဲ့နာမည်ကျော်လူခွင့်ရေးစုကိုပြန်ပြီးတော့ရုပ်သိမ်းလိုက်ကြောင်ကြီးညာလိုက်ပါတယ်။ဒီလိုကြီးညာချက်ပေါ်အလုံးမတန်စစ်ပြက်မိတယ်လို့ပြည်တွင်းမှာဒေါအောင်ဆန်းစုကြည်ပေါ်ထောက်ခံမှုကပြောင်းလဲသွားဖို့မရှိတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတပ်မတ်ကြီးက VOA ကိုတုံ့ပြန်ပြောဆိုပါတဲ့အကြောင်းစုံကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်
။ VOA မြန်မာပိုင်းကလက်ခံရရှိတဲ့စုရုပ်သိမ်းကြောင်းစာမှာတော့အမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြတိုက်ကြီးကနေဒေါအောင်ဆန်းစုကြည်စီကို match လ6ရက်နေ့ရက်စွဲနဲ့ Washington DC မြန်မာတန်ယုံကတဆင့်ပေးပို့ခဲ့တာဖြစ်ပါတယ်။နေအခြေကျုံးနဲ့15နှစ်ထိန်းသိမ်းခံခဲ့ရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကို2012ခုနှစ်ကအမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြတိုက်ကနေအယ်လီဝိုင်ဇယ်စုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒီစုဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ် Holocaust ကနေအသက်ရှင်လွတ်မြောက်လာသူလည်းဖြစ်တဲ့အယ်လီဝိုင်ဇယ်ကိုဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပြီးသူဟာပထမဆုရှင်လည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုတော့ဒုတိယမြောက်ပုဂ္ဂိုလ်အဖြစ်ရွေးချယ်ချီးမြှင့်ခဲ့တာပါ။Elie Wiesel စုကိုနိုင်ငံတကာမှာထင်ရှားတဲ့ပုဂ္ဂိုလ်တဦးချင်းစီကိုနှစ်စဉ်ပေးအပ်ချီးမြှင့်ရတဲ့အကြောင်းရင်းတွေထဲမှာအမုန်းတရားတွေကိုရင်ဆိုင်ဖြေရှင်းပေးရသူလူမျိုးတုံးတပ်ဖြတ်မှုကိုကာကွယ်ပေးသူလူကုန်တိုက်ခါကိုမြင့်တင်သူဆိုတဲ့ပြရိုက်ကလက်ခံထားတဲ့အမြင်တွေကိုပြန်ပွားတိုးတက်အောင်ဆောင်ရွက်ပေးနေတာကြောင့်ဖြစ်တယ်လို့ပြရိုက်ရဲ့ကြေညာချက်ကဆိုပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့နိုင်ငံတကာပြရုပ်အဖြစ်မျှော်လင့်ထားတဲ့အတိုင်းဒါတွေကိုဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအရက်သားကောင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့သူ့နိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်လို့ရက်တက်အောင်မပြုတ်လုံနိုင်ခဲ့တဲ့အပြင်ဒီကျူးလွန်မှုတွေကိုအတိမတ်တောင်မပြုတ်ခဲ့တဲ့အတွက်သူ့မှာတာဝန်ရှိတယ်လို့ Holocaust ပြတိုက်ကမြင်မိတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကိုပေးပို့တဲ့စာထဲမှာလည်းလူကုန်တိုက်ခါနဲ့နိုင်ငံတကာလူခွင့်ရေးအတွက်မဆုံးမနစ်ကြိုးပမ်းခဲ့တဲ့သူတယောက်အနေနဲ့လူအများစုကမျှော်လင့်ခဲ့တယ်လို့စစ်တပ်ရဲ့ဆိုးရွားလာတဲ့နှင်ပန်းဖိနှိပ်မှုတွေကိုကန့်ကွက်ရှုံချလိုက်မယ်ပြစ်မှတ်ထားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေဘက်ကရက်တီလိုက်မယ်လို့ဒေါအောင်ဆန်းစုကြည်ကိုသူတို့မျှော်လင့်ခဲ့ကြောင်းရေးသားထားပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့တယ်လို့သတင်းထောက်တွေကလည်းကန့်သက်ပိတ်ပင်ခဲ့ပြီးရိုဟင်ဂျာအတိုင်းဝိုင်းပေါ်အမုန်းတရားပြောဆိုချက်တွေပြန့်ပွားအောင်လုပ်ခဲ့တယ်လို့ American ပြည်ထောင်စု Holocaust Attainment ပြရိုက်ရဲ့စာမှာဖော်ပြထားပါတယ်။အခုလိုဒေါအောင်ဆန်းစုကြည်ကိုပေးအပ်ထားတဲ့ Elie Wiesel စုပြန်ပြီးရုပ်သိမ်းတာနဲ့ပတ်သက်လို့အလွန်အင်မတန်မှစိတ်ပြတ်မိတယ်လို့အမေရိကန်ဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းက VOE ကိုပြောပါတယ
်မြန်မာနိုင်ငံနဲ့အစ္စရေးနိုင်ငံဆိုလို့ရှိရင်လူလာရရတဲ့နှစ်ကလည်းတစ်နှစ်တည်းဖြစ်ပါတယ်အစ္စရေးနိုင်ငံကိုရဲ့လူလာရကိုအတိအမှတ်ပြုတဲ့ရှေ့တောင်အာရှနိုင်ငံနဲ့မှာမြန်မာနိုင်ငံကဒါပထမဆုံးနိုင်ငံဖြစ်ပါတယ်နိုင်ငံကြားမှာဖြစ်ကြည့်ရင်းနေတဲ့ဆက်ဆံရေးရှိပါတယ်အစ္စရေးနိုင်ငံမှာရှိတဲ့ဂျူးလူမျိုးတွေဟာဒုတိယကမ္ဘာစစ်တုန်းကဒုက္ခမျိုးစုံနဲ့တည်ဆုံးခဲ့တဲ့ဒီ Holocaust ဖြစ်ရတရားဆိုလို့ရှိရင်ကျွန်တော်တို့မြန်မာလူမျိုးတွေအတွက်အမတန်ကိုစိတ်ဒုက္ခရောက်စေခဲ့ပါတယ်ဒီအဖြစ်မျိုးကိုလည်းကျွန်တော်တို့အနေနဲ့လုံးဝမမြင်ကျင်ပါဘူးဆိုတဲ့ဟာကိုမြန်မာနိုင်ငံတနိုင်ငံလုံးဝနေပြီးတော့ဒီလိုမျိုးခံယူထားတာရှိပါတယ်အဲ့လိုမျိုးအချိန်မှာကြားတဲ့ကနေပြီးတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဖြစ်စဉ်ကိုသူတို့ရဲ့အဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးတွေရဲ့ဖြစ်စဉ်တွေနဲ့ခိုင်းနိုင်တာလည်းဟာတော့လုံးဝမရှိလျော်ပါဘူးလို့ကျွန်တော်ထင်ပါတယ် အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီသူတို့ပြောနေတဲ့ရိုဟင်ဂျာတွေနဲ့လုံးဝဆက်ဆံမှုမရှိပါဘူးရိုဟင်ဂျာတွေသူတို့ပြောတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကအမြဲတမ်းကျွန်တော်တို့ရှင်းပြဖို့ဆင်းသင့်ရှိပါတယ်ဒါကြောင့်မို့ဒီပြတိုက်ရဆိုလို့ရှိရင်အဖြစ်မှောင်ကိုမျက်ကွယ်ပြုထားတဲ့လူတွေရဲ့အသုံးချမှုခံယူတဲ့အတွက်ကြောင့်ကျွန်တော်တို့ကဆိုလို့ရှိရင်ပြတိုက်ကဆုံးဖြတ်ချက်ကိုအင်မတန်ဝမ်းမကျွန်တော်တို့စိတ်ပြက်မိပါတယ်ဆိုတဲ့ဟာကိုပြင်ညာတာဖြစ်ပါတယ
်ဒါပြင်ဒီစုရုပ်သိမ်းလိုက်တဲ့အတွက်ဒေါအောင်ဆန်းစုကြည်အပေါ်မြန်မာပြည်သူတွေရဲ့အားပေးထောက်ခံမှုကိုထိခိုက်မှာမဟုတ်ဘူးလို့တန်မတ်ကြီးကပြောပါတယ
်သူတို့ပြတိုက်ကဲဆုံးဖြတ်ချက်တာမြန်မာနိုင်ငံတနိုင်ငံလုံးကနေပြီးတော့ဒေါအောင်ဆန်းစုကြည်ပေါ်ကိုထောက်ခံတဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကပြောင်းလဲသွားမှာမဟုတ်ပါဘူးဒီဥစ္စာကြောင့်လည်းမြန်မာနိုင်ငံမှာရဲ့အစိုးရဟာရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လုပ်ငန်းတွေကဆက်လက်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့ရဲ့သတင်းကြေညာချက်ထဲမှာထည့်ထားပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ကိုပေးဖို့တဲ့ပြတိုက်ရဲ့စာရဲမှာမြန်မာစစ်တပ်ကတိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အမှားရင်းရလက်တွေကိုဒေါအောင်ဆန်းစုကြည်အနေနဲ့ခက်ခက်ခဲခဲရင်ဆိုင်ဖြေရှင်းနေရတာကိုအတိအမှတ်ပြုပေမဲ့အခုလိုရိုဟင်ဂျာတွေအပေါ်ပြင်းထန်တဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်တင်ကြောင်းတိုက်တွန်းထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတောင်းဆိုထားပါတယ်ရှင်
။ဒါကတော့ Holocaust အထိမ်းမှပြရကြီးကနေဒေါအောင်ဆန်းစုကြည်ကိုချီးမြှင့်တဲ့လူခွန်ရေးစုပြန်လည်ရုပ်သိမ်းတဲ့အကြောင်းကြီးညာချက်နဲ့ပတ်သက်ပြီးတော့မအင်ဂျင်နိုင်တင်ပြတော့တာပါတို့ရရှိမှခင်ဗျာရွေးညာရီပေါ်လူမျိုးတုံးတက်ဖြတ်မှုအဆင့်ထိကျူးလွန်နေတဲ့လက္ခဏာတွေဆက်ပြီးတော့ပေါ်ပေါက်နေစေဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂလူခွန်ရေးမဟာမင်းကြီးကထပ်ပြီးတော့ပြောလိုက်ပါတယ်ဒီကျူးလွန်မှုတွေကိုတရားစွဲဆိုနိုင်ဖို့လွတ်လပ်ပြီးတော့တမာတမတ်ရှိတဲ့ရန်ရတရဖွဲ့စည်းဖို့လည်းတိုက်တွန်းတော့ပါတယ်အကြောင်းစုံကိုမတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကရခိုင်ပြည်နယ်တွင်းမှာလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအခိုင်အမာတန်တရားရှိနေတယ်လို့ဆွစ်ဇာလန်နိုင်ငံဂျီနီဗာကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာပြောဆိုလိုက်တာပ
ါ This council is aware that my office has strong suspicions that acts of genocide may have taken place in Rakhine State.
ဒီကနေ့မှာပြီးခဲ့တဲ့ဩဂုတ်လကတည်းကလူမျိုးတုံးတပ်ဖြတ်မှုလို့ရတွေရှိကောင်းရှိနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကအခိုင်အမာတန်ရရှိထားတယ်ဆိုတော့ကိုလူ့ခွင့်ရေးကောင်စီကသိပါတယ်။ဒါကြောင့်မို့လို့လဲဒီနေ့ပိုင်းတွေအတွင်းတက်ခက်ခံရတဲ့လူစုလိုက်ပြုံလိုက်တပ်ဖြတ်မြုံနံခံထားရတယ်လို့ဆွဆွဲခံထားရတဲ့ရိုဟင်ဂျာကြီးရွာတွေကိုမြေရုဆက်တွေနဲ့ရှင်းလင်းဖယ်ရှားပစ်နေတယ်ဆိုတဲ့အစီရင်ခံချက်တွေဟာကျွန်တော်တို့တော့ထူးဆန်းမဟုတ်တော့ပါဘူး။နိုင်ငံကရာဇဝတ်မှုဖြစ်တပ်တွေဖြစ်နိုင်ရည်တွေကိုအာဏာပိုင်တွေကရွေချယ်ရှိရှိဖျက်ဆီးနေတဲ့အနေအထားဖြစ်ပါတယ်။ရိုဟင်ဂျာတွေခြေချနေထိုင်ခဲ့တဲ့မြေတွေကိုသိမ်းယူပြီးတခြားမျိုးနွယ်စုတွေနဲ့အစားထိုးနေရာချထားပေးနေတဲ့အစီရင်ခံချက်တွေလည်းရရှိထားပါတယ
်။ရခိုင်ပြည်နယ်တွင်ကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုမြန်မာအစိုးရအနေနဲ့စစ်စစ်မှန်မှန်တာဝန်ယူလှုပ်ဆောင်ဖို့ပြောဆိုလိုက်သလိုပြစ်မှုကျူးလွန်သူတွေကိုရာဇဝတ်ကြောင့်အရာဆောင်ရွက်နိုင်ရေးလွတ်လပ်တဲ့ရန်တရားတရဖွဲ့စည်းပါလို့လည်းကုလလူခွင့်ရေးမဟာမင်းကြီးကအကြံပြုလိုက်ပါတယ
် The government must take steps towards real accountability for these violations and must fully respect the rights of the Rohingya including to citizenship
ဒီလိုချိုးဖောက်မှုတွေကိုမှန်တကယ်တာဝန်ခံရေးကိုအစိုးရအနေနဲ့တိတိကျကျပူဆောင်ရမှာဖြစ်တယ်လို့ရိုဟင်ဂျာတွေရဲ့နိုင်ငံသားဖြစ်ရေးပါဝင်ခွင့်ရေးတွေကိုလည်းအပြည့်အဝလေးစားရမှာဖြစ်ပါတယ်အခြေလက်ရှာရေးဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုစောင့်ဆိုင်းနေချိန်မှာပဲဒီကိစ္စတွေမှာတာဝန်ရှိတဲ့သူတွေကိုခုံရုံးမှာရာဇဝတ်ကြောင်းရအရေးယူဆောင်ရနိုင်မယ်လွတ်လပ်ပြီးဗမလိုက်တဲ့ရန်ရည်တရက်ကိုဖွဲ့စည်းပေးဖို့လည်းကောင်စီအနေနဲ့တိုက်တွန်းဖို့ကျွန်တော်ကထပ်လောင်းအကြံပြုလိုပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာလူမှုအတိုင်းအဝိုင်းတည်တည်တာတာရှင်းလင်းသွားတဲ့အချက်နောက်ရိုဟင်ဂျာတွေအခြေချနေမြေတွေကိုမြေထိုးဆက်တွေနဲ့ရှင်းလင်းနေတယ်ဆိုတဲ့အချက်တွေကိုထောက်ပြီးနိုင်ငံတကာရာဇဝတ်မှုမြောက်နိုင်တဲ့သက်သေတွေကိုအနာပိုင်းတွေရှင်းပြနေတဲ့သဘောလို့လေကုလလူခွင့်ရမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကဆွဆွဲလိုက်ပါတယ
် The situation of the Rohingya community in Myanmar and of some 900,000 Rohingya refugees in Bangladesh continue to be of intense concern
မြန်မာနိုင်ငံကရိုဟင်ဂျာလူမှုအတိုင်းဝန်းရောနောက်တစ်ခါဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်ကိုယ်စိတ်နေပါလို့ရဲ့အခြေအနေဟာအလွန်အမင်းစိုးရိမ်စရာဖြစ်နေစေပါလူခွင့်ဆိုင်ရာလက်ထောက်တွင်းရေးမှူးချုပ်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်နောက်ပိုင်းဒီသတင်းပတ်ထဲမှာကြေညာခဲ့တယ်လို့ပါပဲ။ရခိုင်ပြည်နယ်ထဲမှာ မြို့နယ်စုလိုက်ရှင်းလင်းမှုတွေလုပ်နေစေလို့ကျွန်တော်တို့ရုံးအနေနဲ့ယုံကြည်ထားပါတယ်။မွန်တော်မြို့နယ်မှာရိုဟင်ဂျာလူမှုအတိုင်းဝိုင်းတိတိကျကျရောပါသွားပြီးတခြားမျိုးတွေနဲ့ရွာတွေမှာလည်းတိုက်ပြီးမပြင်းထန်တဲ့စနစ်တကျဖိနှိပ်မှုတွေအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူတွေဆက်ပြီးထွက်ပြေးနေကြရဆဲဖြစ်ပါတယ်။လူငယ်တွေတပ်ဖွဲ့တွေနဲ့ဒေသခံပြည်သူစစ်တေရဲ့တပ်ဖြတ်မှုအာမပြချင်းမှုလက်ဆက်ညှဉ်းပန်းမှုပြန်ပေးဆွဲမှုတွေရှိတယ်ဆိုတော့ပြောဆိုချက်တွေလည်းရှိနေတယ်လို့ဒီနန်နဲ့စာနယ်ဧကရရှိခွင့်ကိုတရားဝင်ပြစ်ပင်ထားတဲ့အတူဒေသတွင်းမှာမပြတ်မှုကြီးကြောင့်ရိုဟင်ဂျာတွေထွက်သွားစေဖို့ရည်ရွယ်ချက်ရှိနေလုပ်နေပုံလည်းရပါတယ
်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလူမျိုးစုအလိုက်ရှင်းလင်းမှုဆွဆွဲချက်တွေကိုမြန်မာတပ်မတော်ဘက်ကပိတ်ချထားပြီးမြန်မာစစ်တပ်ကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချက်မှတ်ဆောင်ရွက်ဖို့ဆုံးဖြတ်ပြောဆိုနေကြတဲ့ဗီတိန်နဲ့ဥရောပသမဂ္ဂတို့အနေနဲ့အဖြစ်မှန်ကိုမျက်ကွယ်ပြုနေတယ်လို့တုံ့ပြန်ခဲ့ပါတယ်။အခြေအနေကိုမှန်မှန်ကန်ကန်သုံးသပ်ဆွန့်ဖြတ်မှရခိုင်အရေးလက်တွေ့ဆန်တဲ့တိုးတက်မှုဖြစ်လာမယ်လို့လည်းတက်မတော်ကပြောဆိုတုံ့ပြန်ထားပါတယ်ရှင်
။မတင်ကြီးထိုက်ပြောပြတော့တာဖြစ်ပါတယ်။မြန်မာနိုင်ငံအနောက်ကျန်းရခိုင်ပြည်နယ်ကကိစ္စပြီးတော့မြန်မာနိုင်ငံအရှိဘက်ထိုင်းမြန်မာနယ်စပ်ကအခြေအနေဆက်အောင်မှာထိုင်းနိုင်ငံရဲ့မြောက်ပိုင်းဒေသမှာမူရစီဝါနှင်းနှီးစစ်ဆင်မှုတွေဆက်တိုက်ပြုလုပ်ခဲ့ရမှာအခုရပိုင်းအတွင်းမှာပဲအိနီးနာချင်းနိုင်ငံတွေကနေပြီးလာတဲ့စိတ်ကြွဆေးသုံးသန်းဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကထုတ်ခေါ်ပြောဆိုလိုက်ပါတယ်အကြောင်းစုံကိုထိုင်းမြန်မာနယ်စပ်က VOA သတင်းတောက်မတ်အေးမှာအခုလိုသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲလောင်မြို့နယ်အတွင်းမှာထိုင်းနိုင်ငံသားဇုံတွဲမောင်းလာတဲ့ Toyota ငွေရောင်ကားကိုတားဆီးစစ်ဆေးရကနေစိတ်ကြွဆေးအထုတ်ပေါင်း3,000အလုံးရင်နဲ့ဆိုရင်စိတ်ကြွစီ3,000ကိုဖမ်းဆီးမိခဲ့ကြောင်းချင်းရံရဲမှူးကြီးယူထချိုင်းကသတင်းစာရှင်းလင်းပွဲလုပ်ပြီးထုတ်ဖော်ပြောဆိုသွားပါတယ်စိတ်ကြွစီကိုကိုယ်သုံးလုံးတစ်စိတ်နဲ့ထုတ်နေတာဟာမြန်မာနိုင်ငံအတွင်းဝါကိုးကန့်နေမြေတွေကနေတဆင့်ထိုင်းနိုင်ငံချင်းရံအဲ့ဒီကနေတဆင့်ထိုင်းတောင်ပိုင်းမလေးနယ်စပ်အထိတည်ယူနေကြတာဖြစ်တယ်လို့လည်းထိုင်းအနာပိုင်းဒီဘက်ကပြောဆိုနေကြတာပါ UWSA ဝါတပ်ဖွဲ့ရဲ့ရှမ်းပြည်လာရှိုးမြို့ကဆက်ဆံရေးရုံးရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့ BOA ကဆက်သွယ်မေးမြန်းစင်မှာအခုလိုပြောပြပါဗျ။
ဒီကိုတော်လုံးဆက်တဲ့ဒစိတ်ပြေးတိုင်းကကျွန်တော်ကအခွင့်ညွန့်နေဆို။အဲကျွန်တော်တို့အထက်မဲခေါင်းမြင့်တကြောမှာကျွန်တော်ကအခွင့်တွေလှုပ်ရှားတာမရှိဘူး။အထက်မှာတော့အလုံးတည်နေကြပဲ哦။အမှားထားနေဒီလိုစစ်တွေလှုပ်ရှားတဲ့နေရာတွေပဲ။အာကျွန်တော်ကအခွင့်ရဲ့နာမည်ကိုတော့မေးမှဒါမျိုးလှုပ်တာတွေဒါမျိုးကတော့ကျွန်တော်လည်းဖားနေတယ်ပဲ။
ထိုင်းအနာပိုင်းတွေကမူရစေအများဆုံးဝင်ရောက်ရာမြောက်ပိုင်းချင်းမိုင်ချင်းရိုင်ဒေသကအဝေးပြေးလမ်းတွေနဲ့နယ်စပ်ခိုးလမ်းတွေမှာပါထိုင်းစစ်တပ်ရဲတွေမူရနှိမ်နှင်းပူးပေါင်းအဖွဲ့တွေက24နာရီလုံးမူရစေဝါရောင်းဝယ်တဲဆောင်သူတွေကိုစောင့်ကြည့်စစ်ဆေးနေပြီးဖမ်းဆီးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကတော့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသမဲအိုင်းခရိုင်အတွင်းမှာမြန်မာနိုင်ငံသားနှစ်ဦးကိုသူတို့တယ်လာတဲ့ဗိမ်းပြုတ်ထုတ်တင်တဲ့အတူဖမ်းဆီးမိခဲ့ကြောင်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံသားနှစ်ဦးထံကနေ15ကီလိုခွဲရှိတဲ့ဗိမ်းပြုတ်ထုတ်30ထုတ်နဲ့ထိုင်းဘက်ငွေ3,600သိန်းပါဖမ်းဆီးမိခဲ့ပါတယ်။မြန်မာလာအိုထိုင်းထိစပ်နေတဲ့ရွှေတတိကံဒေသဟာကမ္ဘာပေါ်မှာငွေရစေဝအများဆုံးထုတ်လို့ရနေရာတစ်ခုအဖြစ်လူသိများခဲ့ပြီးနှစ်စဉ်စိတ်ကြွစည်းတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာပါမဲကောင်မြေကျောင်းတစ်လျှောက်မှာထိုင်းမြန်မာလာအိုတရုတ်စတဲ့အင်းနီနာချင်းနိုင်ငံတွေစုပေါင်းပြီးမူရစေဝါတိုက်ဖြတ်ရေးတွေလှုပ်ဆောင်နေပေမဲ့စိတ်ကြွစည်းထုတ်လုပ်မှုတွေကတော့ရော့ကျသွားတာမျိုးတွေတော့သိမရှိပါဘူးရှင
် VOE သတင်းတော့မအေးမာရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်တို့ရရှင်များခင်ဗျာကျမ်းမတန်းတူရင်းနဲ့ပတ်သက်ပြီးတော့ဘယ်သူမှအာဏာရှိတယ်ဆိုတာကိုအဓိကကြည့်လေရှိတာမျိုးကဘာတဝမ်းကျမ်းမာတန်းတူရှိရေးအတွက်ကုလသမဂ္ဂကစပြီးတော့အမျိုးသမီးတွေကိုစွမ်းဆောင်ရည်မြင့်အောင်လုပ်ပေးပြီးကျမ်းမာခွဲခြားဆက်ဆံမှုမရှိစေဖို့အတွက်လှုပ်ဆောင်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကမတ်လ၈ရက်နေ့မှာကြက်ရောက်မဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမှားစကားပြောဆိုလိုက်ပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
2018နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုဒ်ကမြို့ပြနဲ့ကျေးလက်တက်ကြွလှုပ်ရှားသူတွေကအမျိုးသမီးတွေရဲ့ဘဝကိုပြောင်းလဲပေးချဖို့အတွက်အချိန်ကျပြီဆိုတာပဲဖြစ်ပါတယ်။ဒီလိုကျေးလက်နဲ့မြို့ပြကစားပြီးတနိုင်ငံလုံးအဆင့်အထိအဲ့ဒီကမှတဆင့်တက်ပြီးကမ္ဘာတလွားအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိစေဖို့အတွက်ဖန်တီးလာနိုင်မှာမို့ဒီဆောင်ပုဒ်ကိုရွေးချယ်ထားတာပါ။နိုင်ငံတကာအမျိုးသမီးများနေ့ကိုကုလသမဂ္ဂကအမျိုးသမီးများရဲ့အခွင့်အရေးနဲ့နိုင်ငံတကာငြိမ်းချမ်းရေးအတွက်ဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ထားတာဖြစ်ပြီးကုလသမဂ္ဂမှာလည်းအမျိုးသားတွေကအမျိုးသမီးတွေထက်ရပိုင်ခွင့်ပိုးပြီးတာနေတဲ့အဖြစ်တွေ့နေရတာမို့ဒါကိုပြောင်းလဲပစ်ဖို့အတွက်စူးစမ်းနေပါတယ်လို့က ုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများအနေအတွက်အကြုံမင်းကုန်းမှာပြောကြားခဲ့ပါတယ
် We live in a male dominated world with a male dominated culture and this is true in governments public administrations the private sector but also in international organizations like
ကျွန်တော်တို့ကအမျိုးသားတွေကြီးစိုးတဲ့ကမ္ဘာကြီးမှာအသက်ရှင်နေထိုင်နေကြတာပါလူရင်ကျေးမှုမှာလည်းအမျိုးသားတွေပဲကြီးစိုးနေကြတာပါဒါကိုအစိုးရရန်ရရတွေအုပ်ချုပ်စီမံခန့်ခွဲရေးအပိုင်းတွေတတိပုဂ္ဂလခန်းကဏ္ဍတွေမှာကြုံတွေ့နေရတယ်လို့ကုလသမဂ္ဂလူနိုင်ငံတကာအဖွဲ့အစည်းတွေမှာလည်းကြုံတွေ့နေရတာပါဒါကြောင့်ကြားမဒန်းလူအခွင့်အရေးရရှိဖို့ကြိုးပမ်းရမှာအဓိကမေးခွန်းကလုံပိုင်ခွင့်အာဏာဘယ်သူမှရှိနေတယ်လဲဆိုတာပါပဲဒါကြောင့်အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ပေးဖို့ကကျွန်တော်တို့ရဲ့အရေးအကြီးဆုံးရည်မှန်းချက်ဖြစ်ပါတယ
်ကုလသမဂ္ဂအုပ်ချုပ်ရေးဘိုင်းရဲ့ထိတ်တန့်အဆင့်ဖြစ်တဲ့အကြီးတန်းစီမံခန့်ခွဲမှုအဖွဲ့ထဲမှာအခုဆိုကြားမဒန်းလူရှိလာနေပြီဖြစ်တယ်လို့မကြခင်မှာပဲကမ္ဘာနိုင်ငံအသီးသီးမှာရှိတဲ့ဌာနေကိုယ်စားလှယ်အဆင့်အထိဒန်းလူညီမျှမှုတွေရှိလာတော့မှာဖြစ်ကြောင်းလည်းပြောပါတယ်ဒီလိုကုလသမဂ္ဂကနေစတင်ပြောင်းလဲအောင်လှုပ်ဆောင်ပြီးကမ္ဘာတဝန်းကျန်းမာခွဲခြားမှုလျော့ပါအောင်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ
် Our aim is to have parity across the board in the whole of the United Nations and this will be a key instrument for us to be able to fight sexual exploitation and abuse with zero tolerance to fight sexual harassment
ကျွန်တော်တို့ရဲ့ဦးတည်ချက်ကကုလသမဂ္ဂအဖွဲ့ကြီးတစ်ခုလုံးမှာကျန်းမာဒန်းတူအခွင့်အရေးရရှိမှုအတွက်ကြိုးပမ်းဖို့ပါပဲဒီလိုလှုပ်ဆောင်ခြင်းအပြင်လိမ်မင်းဆိုင်ရာနှောက်ယှက်စော်ကောက်မှုတွေကိုတိုက်ဖျက်ရမှာနဲ့လုံးဝတိခမမဟုတ်ဘူးဆိုတာ policy ချမှတ်ရမှာအထောက်အကူဖြစ်စီမှာပါဒီနည်းနဲ့ကုလသမဂ္ဂကြီးမှာအမျိုးသားရောအမျိုးသမီးရောအတူတကွဒန်းတူအပြည့်အဝလုပ်ကံခွင့်ရရှိမှာဖြစ်တယ်လို့အဖွဲ့ဝင်နိုင်ငံတွေမှာလည်းအမျိုးသားရောအမျိုးသမီးတွေပါဒန်းတူအခွင့်အရေးခံစားခွင့်ရရှိစီမှာဖြစ်ပါတယ
်ကမ္ဘာတလွားမှာကြည့်ရင်အလုပ်ခွင့်မှာလောက်ရတဲ့အလုပ်ချင်းတူပေမဲ့အမျိုးသမီးတွေဟာအမျိုးသားတွေထက်ရာခိုင်နှုန်း30ကနေ40လောက်ထိလစာပိုးပြီးနေတာကိုတွေ့ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားတယ်လို့အမျိုးသမီးတွေဟာအကြမ်းဖက်မှုရဲ့တားကောင်တွေဖြစ်နေအခုထိခံစားနေရသေးပဲလို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာအမျိုးသမီးများနေမှာအမျိုးသမီးတွေရဲ့ရပိုင်ခွင့်တိုးတက်လာစေဖို့နဲ့အမျိုးသမီးတွေကိုအကာအကွယ်ပေးဖို့အတွက်အသည့်တိုးလာအောင်အလေးထားပြီးပညာပေးမှုတွေအမျိုးမျိုးကိုလှုပ်ဆောင်နေရှိပါတယ်။မတ်လ၈ရက်နေ့မှာကမ္ဘာတလောကအမျိုးသမီးများနေကိုအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေလို့အမျိုးသမီးအတိုင်းဝိုင်းခေါင်းဆောင်တွေရဲ့ဟောပြောမှုတွေနဲ့အတူပျော်ပွဲရှင်ပွဲတွေကိုကျင်းပလေးရှိပါတယ်။ကျောင်းတွေမှာလည်းအမျိုးသမီးတွေရဲ့ခန္ဓာအရေးပါမှုတွေဩစာတက်ရောက်မှုတွေကိုစကေးလူပွဲတို့ပြပွဲတို့ပြိုင်ပွဲတို့နဲ့ကျင်းပကြတာပါ။ American ပြည်ထောင်စုမှာတော့နိုင်ငံတကာအမျိုးသမီးများနေကို Washington DC ကပြည်သူ့ရင်ပင်မှာလာရောက်စုရုံးကြပြီးဟောပြောပွဲတွေနဲ့စီစီကားကားကျင်းပမှာဖြစ်ပါတယ်။ Britain ကလန်ဒန်မြို့မှာတော့နိုင်ငံတကာအမျိုးသမီးနေအတွက်အခမ်းအနားပေါင်း150ကျင်းပဖို့ရှိပြီးဗြိတိန်မှာအမျိုးသမီးတွေပထမဆုံးစားပြီးမဲပေးခွင့်ရတဲ့နှစ်တရာပြည့်နဲ့လဲတိုက်ဆိုင်နေတာမို့အထူးချီတက်ပွဲတွေကိုတနင်္ဂနွေနေ့မှာပြုလုပ်ဖို့အတွက်စီစဉ်ထားပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတော့မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့ဖြစ်စဉ်တွေအပေါ်မှာအထူးစိုးရိမ်နေရတယ်လို့တရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အမျိုးသမီးတွေရဲ့ဘဝလုံခြုံရေးပိုးပြီးဆိုးလာတဲ့အဖြစ်နဲ့ကြုံနေရကြောင်းနဲ့တိုင်းရင်းသားလူမှုအတိုင်းဝန်းတွေကြားမှာပဋိပက္ခအခြေအနေတွေဖြစ်အောင်လှုပ်ဆောင်နေသူတွေကိုနိုင်ငံတော်အစိုးရကနေအလေးနက်ထားအရေးယူဆောင်ရွက်ပေးဖို့အတွက်2018နိုင်ငံတကာအမျိုးသမီးများနေမှာတိုက်တွန်းလိုက်ပါတယ်
။ဒေါက်ခင်မျိုးတက်ပြောပြသွားတာဖြစ်ပါတယ်။ VOE မြန်မာပိုင်းကကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOE အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေနားဆင်နိုင်တယ်လို့အင်တာနက်ဆက်မင်းနာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့စာနယ်လည်းဖတ်ရှုနိုင်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပြုလို့တဲ့တည်ခြင်းတောင်းညနေဆိုလို့ရှိရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ခြားသာရင်းနေနဲ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါထူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီခွဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ရမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစာတဲ့ခဏတွေနဲ့အတူ
Military intervention ဆိုတာတော့ကုလသမဂ္ဂကအခု R2P ကိုလုံခြုံရေးကောင်စီမှာ2011ခုနှစ်ကမီဒီယာမှာ
ဒါကတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စန်းသားနဲ့အတူပြပေးပါမယ်ခင်ဗျာ
ရိုဟင်ဂျာတွေကိုဆက်ဖြတ်နေရတဲ့ပတ်သက်ပြီးဘာမှမပြောတာကိုကြတော့ရှုတ်ချနေကြတယ်ယမင်ကြတော့ခေါ်လို့ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါတစ်ပုဒ်ကို farnews.com မှာဖတ်ရပါတယ်နိုဘယ်ဆုရှင်အမျိုးသမီးသုံးဦးတို့ဟာကော့ခ်ဆက်ဘဇာမှာဒုက္ခသည်အမျိုးသမီးတရားနဲ့တွေ့ပြီးမြန်မာနိုင်ငံခေါင်းဆောင်တွေကို genocide ကျူးလွန်မှုနဲ့ ICC တင်ဖို့တောင်းဆိုနေကြပါတယ်။ဒီနေရာမှာမင်းစရာရှိတာကအမေရိကန်ကြောထောက်နောက်ကံပြုမှုနဲ့ဆော်ဒီအရေဗျဥဆောင်ပြီးယမန်မှာစစ်တိုက်နေတာကြတော့ခေါ်ဆိုတာပဲဖြစ်ပါတယ်။အမေရိကန်ခေါင်းဆောင်တွေဆော်ဒီခေါင်းဆောင်တွေနဲ့သူတို့ရဲ့အပေါင်းအသင်းတွေဟာလည်း genocide လူမျိုးလိုက်သတ်ဖြတ်မှုကိုကျူးလွန်နေကြတာသိကြပါတယ် UNHRW UNICEF နဲ့ Amnesty International ခေါ်နိုင်ငံတကာလူညင်းချမ်းသာခွင့်အဖွဲ့တို့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဟာလည်းဒါကိုမြင်နေတွေ့နေကြတာပါပဲအရက်ဘက်ပြစ်မှတ်တွေကိုဘုံကျဲတယ်အငတ်ဘေးဆိုင်အောင်တမင်တကာလှုပ်ထားတယ်၃နှစ်လုံးလုံးပိတ်ဆို့ထားလိုက်တော့အပြစ်မဲ့တဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေသန့်နှင့်ချီပြီးသေဆုံးနေကြရပါတယ်ဒီအရေးအတွက်လည်း Nobel ဆုရှင်တွေအနေနဲ့အသေးချာဆွေးနွေးတင်ပြပြီးကုလသမဂ္ဂရောဥရောပသမဂ္ဂရောတဆင့် ICC ခေါ်နိုင်ငံတကာရာဇဝတ်ရုံးကိုရောက်အောင်လှုပ်ဆောင်တင်ပါတယ်။ရူဟင်ဂျာတွေအပေါ်မှာဖြစ်နေသလိုပဲယမန်ပြည်သူတွေအပေါ်မှာလည်း genocide လူမျိုးအလိုက်သတ်ဖြတ်မှုကျူးလွန်နေကြတာပါ။အာရဗ်ကမ္ဘာရဲ့အဆင်းရဲဆုံးနိုင်ငံတစ်ခုမှဖြစ်နေတာပါ။ဒါပေမဲ့ဒီအရေးမှာကြတော့ Nobel Committee ကလှုပ်ဆင်တာကိုစစ်စစ်ချာချာလှုပ်တာမတွေ့ရပါဘူး။ဒီ Committee ကနိုင်ငံရဲ့ Nobel ဆုချီးမြှင့်ခဲ့တဲ့သမ္မတဥဘာမားရဲ့လက်ထက်မှာပဲအရှိလေပိုင်းမှာစစ်ပွဲတွေပုံမှုများပြလာပါတယ်။ဥရောပယူကရိန်းဘက်မှာလည်းပဲစစ်ပွဲတွေဖြစ်လာခဲ့ပါတယ်။ဒါကိုကြည့်ရင် Nobel Committee ရဲ့လှုပ်ရက်တွေဟာမိစတစ်ဖက်ယင်ဖို့တစ်ဖက်လို့ဆိုရမှာဖြစ်ပါတယ်။ယမန်မှာဘုံကျဲပြီးအရသားတွေကိုစေဆုံးစေတဲ့ကိစ္စဟာစစ်ဥပဒေနဲ့ကုလသမဂ္ဂပဋိညာဉ်ကိုချိုးဖောက်နေတာဖြစ်ပါတယ်။စစ်ရဇဝမှုကိုစီးလျက်နဲ့ကျူးလွန်နေကြတာပါ။အမေရိကန်ကပံ့ပိုးပြီးဆော်ဒီအရေဗျဥဆောင်နေတဲ့ညွန်ပေါင်းအဖွဲ့အနေနဲ့ဒီယူမိုက်မှုကိုရပ်ဆိုင်ဖို့ Nobel Committee ကတောင်းဆိုရမှာဖြစ်တယ်လို့ HRW လူခွင့်ရေးအဖွဲ့အနေနဲ့လည်းသူတို့ရဲ့နှစ်စင်ထုတ်နေမြဲလူခွင့်ရေးချိုးဖောက်မှုအတွက်ဆက်စရာကောင်းတယ်ဆိုတော့စည်ရင်းထဲမှာဒီမဟာမိတ်တွေကိုထည့်သွင်းရပါလိမ့်မယ်။ဒါ့အပြင် American ဥရောပသမ္မတအစိုးရတွေကဆော်ဒီအရေဗျကိုဒေါ်လာဘီလီယံ100ကျော်ဖို့လက်နက်တွေရောင်းချနေမှုကိုလည်းချက်ချင်းရပ်ဆိုင်ပေးဖို့တောင်းဆိုသင့်ပါတယ်။အရသားတွေကိုဆက်ဖြတ်ရမှာအဆုံးပြုနေရာကိုစီးစီးကြီးနဲ့ဆော်ဒီအရေဗျကိုလက်နက်ရောင်းနေတာဟာစစ်ရဇဝမှုအပါအဝင်နိုင်ငံတကာဥပဒေကိုချိုးဖောက်အောင်မှာအလိုတူအလိုပါဖြစ်နေပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်လက်တင်ပြချင်တာကတော့ The Guardian သတင်းစာမှာ Hannah Ellis Peterson ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ရိုဟင်ညာတွေကြုံတွေ့နေရတဲ့ဒုက္ခပြဿနာတွေနဲ့ပတ်သက်ပြီးတော့ဗြိတိသျှပါလီမန်အမတ်တွေဟာတစ်ဖက်သက်ဆွဆွဲမှုတွေပြုလုပ်ခဲ့ကြတယ်လို့မြန်မာစစ်တပ်ကဆွဆွဲလိုက်တယ်လို့ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေတပ်ဖြတ်မှုတွေအဓမ္မတာမယာပြုကျင့်မှုတွေမိရှို့တာတွေပြုလုပ်နေတယ်ဆိုတာလဲမမှန်ကမှားဘူးဆိုပြီးတော့ညှင်းဆို့လိုက်ပါတယ်မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေပြုလုပ်နေတဲ့အတွက်ဆိုပြီးဒါဇင်နဲ့ချီတဲ့ဗြိတိသျှလွှတ်တော်အမတ်တွေကမြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အတွက်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့ EU တို့ကိုတောင်းဆိုခဲ့ကြပါတယ်ဒီတောင်းဆိုချက်တွေကိုတုံ့ပြန်ရမှာမြန်မာစစ်တပ်ကတာဝန်ရှိတယ်ဆိုတဲ့ရာဇဝတ်မှုစွပ်စွဲချက်တွေအလုံးကိုပယ်ချလိုက်ပြီးလွှတ်တော်အမတ်တွေဟာတကယ်လက်တွေ့အခြေအနေမှန်ကိုမျက်ကွယ်ပြုထားကြတယ်လို့ပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ဟာဒီပဋိပက္ခကိုစတင်မိမွေးသူဟာတရားမဝင်ခိုးဝင်နေထိုင်ကြတဲ့ဘင်္ဂလီတွေနဲ့အာဆာဆိုတဲ့ရိုဟင်ဂျာစစ်သွေးကြအုပ်စုဖြစ်တယ်လို့ပြောပါတယ်။အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့တရားမဝင်တပ်ဖြတ်တာတွေ၊လိင်အကြမ်းဖက်မှုတွေမတိမ်းမှုတွေမှာပါဝင်ပတ်သက်ခြင်းမရှိကြောင်းဥပဒေမဲ့တပ်ဖြတ်တာ၊နှိပ်စက်တာ၊ဖမ်းဆီးတာ၊မိရှို့တာမျိုးတွေလည်းမရှိပါဘူးလို့ပြောပါတယ်။ HRW လူခွင့်ရေးအဖွဲ့ကြီးရဲ့အာရှရေးရာဒုတိယညွှန်ကြားမှု Phil Robertson ကတော့ဒီလောက်မျက်နှာပြောင်တာမျိုးတွေ့ရခဲ့ပါတယ်။တက်မတော်ဟာအချက်မဲ့လုတ်တက်တဲ့အတွေ့အကြုံတွေအများကြီးရှိပါတယ်။ဆယ်စုနှစ်တွေနဲ့ချီပြီးတော့သူတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်လာခဲ့တာပါလို့ပြောဆိုကြောင်းစသဖြင့်ရေးသားထားပါတယ်။
ဗီယိုရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်။မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မနေ့တွေ့တင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်။စာလုံးပေါင်းကHIT hit tida yaita the ground ground the ground garo meji running running garo pida go sulu bare sakabite khulung ye dai yai de ba garo meji go ti pi pida bo shin idiom su re the white de ba garo lungan gwe ma sa pi alou lou da ni tin pya mini ya ro be tan pi de ka re alou ma sa tong nai ne lu myo go sulu da phit bare လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဘွားမလုံနေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုရှင်တူအနေနဲ့အသုံးတည့်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့လူတွေကလုပ်ငန်းခွင်မှာအစကတည်းကစွမ်းစာနဲ့အသုံးတည်တဲ့လူမျိုးဖြစ်ပါတယ်။တင်နန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ရအောင်
။ We need someone who can hit the ground running, a person who needs no training.
စွမ်းစာရှိတဲ့အသုံးတည်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စမ်းရှိတယ်လို့ပြောမလဲ
?Hit the ground running.
လို့ပြောရမှာဖြစ်ပါတယ်။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ်။
ဒါကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မြမရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်အခုတလောရခိုင်ပြည်ထောင်နယ်ပတ်သက်ပြီးတော့ R2P Responsibility to Protect အကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတဲ့မူအရမြန်မာနိုင်ငံတွေကိုနိုင်ငံတကာကဝင်ရောက်လှုပ်ဆောင်မယ်မြန်မာတာဝန်ရှိသူတချို့ကို ICC International Criminal Court နိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်မယ်ဆိုတဲ့လော်ဆော်မှုတွေခံမှန်းပြောဆိုတာတွေကြားနေရပါတယ်ဒီကိစ္စတွေရဲ့သဘောတဘာဝနဲ့တကယ်ဖြစ်လာနိုင်တဲ့အလားအလာဘယ်လောက်ရှိတယ်ဆိုတာကိုနိုင်ငံတကာဥပဒေနဲ့လူခွင့်ရေးပါရဂူလေးဖြစ်နိုင်ငံတကာတက္ကသိုလ်တွေမှာနှစ်ပေါင်းများစွာပါမောက္ခအဖြစ်တာဝန်ထမ်းဆောင်ခဲ့သူလေးဖြစ်တဲ့ဒေါက်တာမြင့်ဆောင်နဲ့ဒေါက်တာမြင့်ဆောင်နဲ့ဦးကျော်စံသာဆွေးနွေးတုံ့သက်ထားပါတယ်ရှေးဦးစွာ R2P နဲ့ပတ်သက်တဲ့အကြောင်းကိုဒေါက်တာမြင့်ဆောင်ကအခုလိုစပြီးတော့ရှင်းပြပါတယ်
R2P ဆိုတာ responsibility to protect EO2O2 ဆိုပြီးတော့ပြောလိုက်တာပါအဲ့ဒါကဘယ်လိုဖြစ်တဲ့ဆိုတာရာဇဝင်ကြောင်းလေးတော့ပမိုင်းကြောင်းလေးတော့နည်းနည်းပြောရမယ်2005ခုနှစ်မှာကုလသမဂ္ဂတနည်း50မြောက်နှစ်ကဒီကမ္ဘာဖြည့်ကြီးများဆမ်မစ်ဆိုတာလုပ်ပြီးတော့အဲ့ဒီ2005ခုနှစ်မတိုင်ခင်ကလည်းရဝမ်ဒါလို့1990ခုနှစ်မှာဒီဂျီနိုဆိုက်တပ်ဖြတ်မှုများဆိုးရွားဖြစ်ခဲ့တယ်ဆိုပေမဲ့ကာလို့ခေါ်တဲ့ယူဂိုစလာဗီးယားမှာလည်းဖြစ်တဲ့ဆိုအဲ့လိုတပ်ဖြတ်မှုတွေကိုကားစီနိုင်တဲ့တားစီနောက်တစ်ခါတာခွေနိုင်ကားခွေနောက်တစ်ခါကုစားနိုင်ဘယ်လိုကုစားမလဲဆိုပြီးတော့ဒီ R2P သဘောကိုကုလသမဂ္ဂမှာတက်တဲ့နိုင်ငံပေါ်ဘယ်နိုင်ငံလဲတော့မပြောတတ်ဘူး60 90တော့လုံးဝမနေဘူးထင်တယ်တိတ်ကြီးကောင်းဆောင်တွေကပညာတညွတ်တဲ့သဘောတူတယ်လို့ဆိုပါတယ်ပညာတညွတ်တဲ့ဆိုတာတူတူပြောရရင်အဲမဲခွဲပြီးဆုံးပြဟာမတူပါဘူးဟိုဒီတက်တဲ့မြောက်ကိုကွန်ဆန်ဆာကိုခေါ်တဲ့သဘောတူညီကြောင်းတို့ပြဆိုလိုက်တာပါပဲအဲ့ဒါပါလဲဆိုလို့ရှိရင်နိုင်ငံတကာမှာဘယ်နိုင်ငံဖြစ်ဖြစ်နော်ဒီ genocide လို့ခေါ်တဲ့လူမျိုးရေးလူမျိုးစုအရေးနိုင်ငံသားအရေးနဲ့ဘာသာအရေးကြောင့်တပ်ဖြတ်မှုအမျိုးတုံးရောင်လုပ်ဆောင်မှုများရှိခဲ့တယ်ဆိုတော့ genocide လူမျိုးပြုတ်ပြုံးတပ်ဖြတ်မှုဆိုတာကတိတ်မတိကြတော့အဲ့ဒီစကားကိုကျွန်တော်မသုံးဘူးဘာမှလို့အခုလို့ရှင်းပြပြီး genocide လို့ကျွန်တော်သုံးမယ် genocide crimes against humanity လူသားများပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုများနောက်တစ်ခါဒီ war crime စေရာဇဝတ်မှုများနဲ့ ethnic cleansing ဒေသအတွင်းမှာရှိတဲ့လူမျိုးစုတော့လူမျိုးများကိုတခြားဒေသတို့ရောက်သွားအောင်ဖိတ်ထုတ်ချင်တာအကြမ်းပြင်းမဲ့ဘာသာပြန်တယ်အဲ့ဒါဒီမဖြစ်အောင်နိုင်ငံတိုင်းနိုင်ငံတိုင်းမှာတာဝန်ရှိတယ်နောက်တစ်ခါအ အဲ့ဒါတွေဖြစ်လာရင်နိုင်ငံများအနေနဲ့တားဆီးနိုင်အောင်ဖြစ်နေတယ်ဆိုရင်ကုစားနိုင်အောင်အဲ့ဒီစကားနဲ့ပုံပြပေး remedy ကိုကျွန်တော်ကုစားလို့တုံးပါတယ်အဲ့ဒါကုစားနိုင်အောင်လုပ်ဆောင်ရမယ်လို့2005ခုနှစ်ကဒီကမ္ဘာထိပ်တီးကောင်းဆောင်များအစည်းအဝေးမှာတညတကြွတဲ့ဆောင်ခဲ့ပြီးတော့လုံခြုံရေးကောင်စီကလည်းအဲ့ဒီယူဆကို2006ခုနှစ်ဆုံးဖြတ်ချက်အမှတ်169မှာလည်းလုံခြုံရေးကောင်စီကသဘောတူကူးကားခဲ့ပါတယ
်အဲ့တော့ခုနပြောတဲ့အချက်လက်တွေထဲမှာ genocide war crimes now be our crime against humanity now be our ethnic cleansing ethnic cleansing are how it and rule than when come out you know လူမျိုးအလိုက်ရှင်းလင်းဖယ်ရှားမှုဆိုပြီးတော့ပြန်ရပါတယ်
โอเคโอเคဟုတ်ပါပြီခင
်ဗျအဲ့ဒီတော့အခုဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုဆွဆွဲမှုတွေရှိပါတယ်ဆိုတော့ဒီဟာမှာဘယ်လို criteria တွေဘယ်လိုအခြေခံအချက်လက်တွေကြည့်ပြီးတော့ရေပူရအဖြစ်သတ်မှတ်ကြတယ်ဆိုတာပြောပါခင်ဗျဘယ
်လို criteria ကိုဆွဲလဲဆိုတော့ကျွန်တော်လည်းမြန်မာနိုင်ငံထဲမှာနေတာပဲကျွန်တော်လည်းရန်ကုန်မြို့ပါပဲနေတော့ရခိုင်လည်းကျွန်တော်မရောက်တာနှစ်ပေါင်း40လောက်ရှိပြီမရောက်ဘူးပါဘူးအခုဘလို့ဖြစ်တယ်ဆိုတာနိုင်ငံအစိုးရပိုင်းသတင်းစာတွေနဲ့အဲ news media တွေကပြောတာတမျိုးပေါ့လေနောက်ပြီးတော့နိုင်ငံခြား CNN BBC VOA တွေကမပြောပါဘူး BBC တော့ဗမာ BBC ပြောတာမဟုတ်ဘူးအင်္ဂလိပ် BBC နဲ့ဂျန်နဲ့အားတွေလွှင့်နေတာတော့ဘလို့ criteria နဲ့တတ်ပါမလဲဆိုတာတော့အဲ့လို genocide ဆိုတာကတော်တော်လေးကိုခက်တယ်တတ်မှတ်ဖို့ကgenocide ဆိုတာတပ်ဖြတ်မှုတိုင်းနဲ့ genocide မဟုတ်ဘူးခုနကကျွန်တော်တမင်တကာခြံပြောခဲ့တာကနိုင်ငံရေးအစုအဖွဲ့တွေကိုတပ်ဖြတ်တယ်ဆိုရင် genocide convention စာချုပ်ရ genocide မနည်းဘူးနောက်တစ်ခါယဉ်ကျေးမှုဆိုင်ရာအဖွဲ့အစည်းတွေကိုတပ်ဖြတ်တယ်ပြုတ်ပြုံးအောင်လုပ်တယ်ဆိုရင်လည်း genocide မနည်းအဲ့တော့ global criteria နဲ့တတ်မှတ်လဲဆိုတာတော့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းကုလသမဂ္ဂအပါအဝင်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့ regional အဖွဲ့အစည်းတွေရဲ့ကျင်းရင်တမချက်ပေါ်မှာမူတည်ရတယ်အဲ့တော့အဲ့လိုဟာမျိုးခုန၄ချက်နဲ့ကန့်ညီမှာဖြစ်မှာเนาะစံတော်ပြတဲ့လူတနက်နဲ့ပြစ်တာတောင်မှဒါဟာ ethnic cleansing မြေကြီးမှာပြင်းမယ်
ဆရာပြောတာက genocide ကိုဆင်းတော့ကျွန်တော်ကအဓိကဗမာပြည်နဲ့ပတ်သက်ပြီးတော့ genocide လို့ကတော့မဟုတ်ဘူးမလား ethnic cleansing ဆိုတာကတော့ဒါကုလသမဂ္ဂအတွင်းမှုချုပ်အဲ Guterres ကိုတိုင်ကပြောပါတယ
်
လူပေါင်းသိသိထွက်ပြင်းနေရတဲ့ဆိုရင် genocide မခေါ်ရင်ဘယ်စကားသုံးမလဲဆိုတော့သူကမေးတာရှိပါတယ
် Okay Guterres ပြောတာဖတ်လိုက်ရပါတယ်ကျွန်တော် Guterres က ethnic cleansing မဟုတ်ရင်ဘာဟုတ်မလဲဆိုတော့သဘောမျိုးသူစကလုံးတိကျတာကျွန်တော်မမှတ်မိဘူးအင်္ဂလိပ်ဘာသာကလည်းပြောတာကိုအဲ့ဒီအဲ့တော့6,500ဆိုတာကကျွန်တော်ပြီးတဲ့လောက်ကတော့ဒီမြန်မာအစိုးရ650တိဖြစ်တဲ့6500ပဲဖြစ်တဲ့6,500ပဲတိတယ်လို့တော့မပြောပါဘူး6,500လောက်ဆိုတာကိုသူတို့လက်ခံမလို့အဲ့လိုအဲ့တော့ပြောလိုက်မယ်ကျွန်တော်ဦးကျော်သားတန်းနဲ့ပြောရတာဖြစ်နိုင်မှာဖြတ်ပါမယ်သူတွေကဘာဘူဆန်းနေနောက်နိုင်ငံဆန်းနေတိုက်တိမချစ်ဘူးကလားချစ်တယ်အဲ့လိုပြောမှလည်းကျွန်တော်သိဆိုရင်လေဒါအမှန်တမ်းပြောတာမဆိုင်တော့လေဗီယက်နမ်ကကွန်မြူနစ်ဖြစ်ပြီးတော့အသက်ဆုံးပြီးသိမ်းနဲ့ချီပြီးတော့ကလေနဲ့ပွားတဲ့ခါမှာအဲ့ဒီချစ်ကဗီယက်နမ်ကွန်မြူနစ်ပါတီကဒါဒီကောင်တွေသစ္စာပေါက်တွေဘာတွေဖြစ်တယ်လို့ပြောမှပေါ့အဲ့တော့ထွက်ပြေးတယ်ဆိုတဲ့ကော ethnic cleansing ဟုတ်မဟုတ်ဆိုတော့ကျွန်တော်လည်းအမှန်တရားရင် ethnic cleansing ကိုအပြည့်ပြည့်ဖွင့်ဆိုထားတဲ့ convention ရှိတယ်ခင်ဗျ။ခုန genocide crimes against humanity war crimes တို့အပြည့်ပြည့်ဖွင့်ဆိုထားတာရှိတယ်။အဲ့တော့ ethnic cleansing ဟုတ်လောက်မယ်လို့ကုလသမဂ္ဂအတွင်းအကြီးအကဲပြောတာသူကကျွန်တော်ရဲ့ပူတည်မယ်လို့ကျွန်တော်ထင်တယ်။အချက်လက်အရာရတော့နောက်ဥပဒေကြံပေးတွေလည်းရှိမှာပေါ့လေ။အဲ့တော့အဲ့ဒါကိုတော့ကျွန်တော်အဲ့တော့ပဲကျွန်တော်ရက်ချင်ပါလေဖြေတာဟုတ်ကဲ
့။ဟုတ်ကဲ့ခင်ဗျဟုတ်ကဲ့။ဆိုတော့အဲ့ဒီထက်မှာတခုကဒါအဓိပ္ပာယ်ဖွင့်ဆိုရပြည့်ရခါမှာ R2B လုတ်လာပြီဆိုရင်အဲ့ဒီမှာပါဝင်တဲ့လုပ်ငန်းတွေထဲမှာ mediation လုပ်တာလည်းပါတယ်တခါ early warning mechanism လည်းပါတယ် economic sanctions လည်းပါတယ်နောက်ပြီးတော့ military intervention ဆိုတာနောက်ဆုံး last resort အနေနဲ့ပဲသုံးဖို့ strategy ရေးထားတာတွေ့ပါတယ်ဆိုတော့အခုမြန်မာနိုင်ငံကလည်းပဲသူတို့ပြန်ဖြေဖို့ကြိုးစားတဲ့အစွတ်နှစ်ဖက်ကြမှာ Bangladesh နဲ့မြန်မာကြမှာနောက်ပြီးတော့မြန်မာနိုင်ငံကိုစီးပွားရေးအရေးယူဖို့တန်ခတ်ဖို့ဆိုရဲသူတို့ပြောနေကြရဲဆိုတာတစ်စိတ်တည်းသားအဖြစ်ဒီသဘောတော့ဆဲုံနေပြီဖြစ်နေတယ်လို့ဆွနံပြဆရာ
ဟုတ်ကဲ့အဲ့ဒါကတော့ဟုတ်ပါတယ်ခုနအစိုးဆုံးဟာကိုပြောအောင် military intervention ဆိုတာကတော့ကုလသမဂ္ဂကအခု R2P ကိုလုံခြုံရေးကောင်စီမှာ2011ခုနှစ်ကမီဒီယာမှာတပ်ဖြတ်မှုတွေပုံကံမှုတွေဖြစ်တော့R2P ကိုကျွန်တော်အမှတ်မမှားဘူးဆိုရင်လုံခြုံရေးကောင်စီကိုယ်တိုင်ကအဲ့ဒီယူဆောက် invoke လုပ်တယ်။နောက်အများစုကတော့အာဖရိကနိုင်ငံတွေမှာဟုတ်တော့ဒါပေမဲ့ကုလသမဂ္ဂဂျာဖွဲ့တွေကိုလှုပ်ပြီးတော့ကုလသမဂ္ဂက military intervention ပေါ်လေစအင်အားအသုံးပြုလုပ်ခဲ့ဆိုတာကပြီးခဲ့တဲ့အနှစ်90နဲ့မှမနစ်ကျော်တပိုင်းမှာနှစ်ခါပဲရှိခဲ့တယ်။ပထမဆုံးတစ်ခါက1950ခုနှစ်ဂျွန်လကမြောက်ကိုရီးယားကတောင်ကိုရီးယားကိုတိုက်တွန်းကအမေရိကန်ဗိုလ်ချုပ် မကာတာရဲ့အောင်ဆောင်မှုအမှကုလသမဂ္ဂအလံကိုအသုံးပြုပြီးမြောက်ကိုရီးယားဟိုစတင်တက်ခဲ့တယ်လေအဲ့ဒါအဲ့ဒီတော့ကဗမာကလည်းအဲ့ဒီဟိုဗမာတပ်တွေမလုပ်ပေမဲ့အဲ့ဒီအာဟုတော့ထောက်ခံတယ်ဆိုတော့ကျွန်တော်နားလဲနောက်တစ်ခါ1990ခုနှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်နဲ့အမေရိကန်ကတိုက်တာအဲ့ဒါကလည်းကုလသမဂ္ဂစပွဲမဟုတ်ဘူးလို့ထိုးစဉ်တုန်းကကုလသမဂ္ဂတွေးမှုချုပ်အသက်98ရှိပြီဖြစ်တဲ့ပြည်သူနိုင်ငံသားပါလက်စတီကိုရာကိုရင်ကပြောမှုအဲ့တော့ military intervention ကိုကြောင်းတော့မပြောပါနဲ့တော့ဒါကမဖြစ်ပါဘူး။ဘာမှလည်းမြေကလူးဆံပြလုံးဝဖြစ်စရာမလိုဘူး။ဒါကကုလသမဂ္ဂသမိုင်းမှာတောင်မှနခါတဲ့မပူတဲ့ပါတတ်ခတ်စင်စင်မျိုးပဲရှိခဲ့တယ
်။ဆိုတော့တခါကုလသမဂ္ဂကလုံခြုံမှုထိန်းသိမ်းရေးတပ်ဖွဲ့တွေပဋိပက္ခဖြစ်နေတဲ့နေရာစစ်ဖြစ်နေတဲ့နေရာမှာပို့တာလည်းပဲကြပ်မှုပါတယ်အထူးသဖြင့်ကက်ရှမီးယားမှာလည်းမြန်မာနိုင်ငံနဲ့သိပ်မဝေးလှဘူးပေါ့အိန္ဒိယနဲ့ပါကစ္စတန်ကြားမှာအဲ့လိုထိန်းထားကြတာတွေမကြာခဏကြုံခဲ့မှုပါတယ်ဆိုတော့ဒီလိုကိစ္စမျိုးရောဆရာဖြစ်လာနိုင်ပါသလား
အဲ့ဒါလည်းကျွန်တော်တော့အမှန်တမ်းပြောရင်ဖြစ်လာနိုင်တယ်လို့မထင်ဘူးဘာဖြစ်လို့လဲဆိုတော့ဟိုဥကြောသံကပြောတာကျွန်တော်အတိမပြည့်စုံတော့တဲ့ကက်ရှမီးယားမှာတော့ကုလသမဂ္ဂတပ်ဖွဲ့တွေဒီအိန္ဒိယနဲ့ပါကစ္စတန်နေရာမှာခြားတယ်လို့တော့ကျွန်တော်မကြားမိဘူးဒါပေမဲ့ဦးကျော်သံတာမှပြောတာမှားတယ်လို့ကျွန်တော်မဆိုတော့ပါဘူးကျွန်တော်သိတာကဗမာနိုင်ငံနဲ့တော်ရိုက်တော်သိနေသက်ဆိုင်တာက1956ခုနှစ်ဒီအာရဣဇရီ56ခုနှစ်နော်56အောက်တိုဘာအာရဣဇရီစစ်ပွဲအပြီးမှာဒုတိယတွင်းမှုချုပ်ကုလသမဂ္ဂရဲ့ဒုတိယတွင်းမှုချုပ်ဆွီဒင်နိုင်ငံသားဒက်ခနာရှူရဲ့သဘောတူညီမှုနဲ့နော်ကုလသမဂ္ဂပြန်ပြေးရေးတပ်ဖွဲ့ United Nations Emergency Forces တို့ကတော့ဟိုအဂျင်နိုင်ငံဆန်နိုင်ကျွန်းစမှာထားတယ်။အိဇရေးမှာထားဝင်မပြူ။တိုးတော်လဲ1969ခုနှစ်မေမှာကုလသမဂ္ဂတွင်းမှုရဲ့ဥတ္တံခဲမှာဒီကျစ်သမတာနာစာကအဲဒီကုလသမဂ္ဂတပ်ဖွဲ့တွေကိုရုပ်သိမ်းပေးပါလို့သွားတောင်းဆိုတဲ့ခါမှာဥတ္တံကိုယ်တိုင်ကာယိုကိုသွားပြီးတော့နော်နာစာကိုမေတ္တာရခံတယ်လဲနာစာကတင်းခံနေတယ်ပြန်မလို့အဲဒီကုလသမဂ္ဂပြန်ပြေးရေးတပ်ဖွဲ့တွေကိုအဂျစ်နိုင်ငံဆင်နိုင်ကနေပြီးတော့ဆုတ်ခွာပေးခဲ့ရတယ်အဲ့ဒါကအဲ့ဒီအချမ်းနဲ့ချမ်းနေရမှလည်းရှိပဲအဲ့တော့ကျွန်တော်တော်တော်ပြောရင်ဒါစစ်ဖြစ်ခဲ့တဲ့ဒါမို့လေတနိုင်ငံနဲ့တနိုင်ငံကြားမှာစစ်မဖြစ်တော့လေအင်မတန်ကြီးမားတဲ့ tension ပါများသောဖြင့်တော့စစ်ဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဒါဘာဖာလို့ခေါ်တဲ့ပြန်ပြေးရေးအနေနဲ့ဖြစ်ပါလေအဲ့ဒါကလည်းစကားဖြစ်ပြောရုံပဲရှိမှာဘာမှဟို Twitter ပူပန်နေကြမလို့ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံခေါင်းဆောင်တချို့ကိုတာဝန်ရှိတဲ့လူတချို့ကို International Criminal Court ကိုအင်္ဂန္တကပြမှုဆိုင်ရာတရားရုံးသို့မဟုတ်ရာဇဝမှုဆိုင်ရာတရားရုံးကိုတင်ဖို့ဆိုပြီးတော့လည်းပဲတချို့ကလော်ဘီလုပ်တယ်ဆိုတာလည်းကြားပါရတယ်။အဲ့ဒီကိစ္စကိုလည်းပြည်သူတွေသိရင်ကြပါလိမ့်မယ်ဆရာ။ဥပဒေကြောင့်ရတစ်ချက်ပြောပြပါဘယ်လိုအခြေအနေမှာဖြစ်နိုင်တယ်လဲ။တချို့နိုင်ငံတွေမှာကြတော့ကင်ညာတို့ဘာလို့မှဟိုဥရုတုကင်ညာတပ်ကိုလည်းတင်တာပဲဒါပေမဲ့ဘာမှမဖြစ်ပါလားဆရာ။အဲ့ဒါမျိုးလည်းကျွန်တော်စဉ်းစားမိတယ်။ဆရာဥပဒေကြောင့်ရရှင်းပြ။ဟုတ
်ကဲ့ဥပဒေကြောင့်ရကျွန်တော်ရှင်းပြပါမယ်။နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာဒီပြည်တွင်းဥပဒေနဲ့မတူပါဘူး။ပြည်တွင်းဥပဒေမှာတော့မှအချို့မှုတွေကိုဆိုရင်ဒါအမေရိကန်ဖြစ်ဖြစ်ဗမာပြည်ဖြစ်ဖြစ်ကျွန်တော်တခါလွန်ခဲ့တဲ့15နှစ်လောက်ကအလုပ်လုပ်ခဲ့ဘူးတဲ့ဗာနူဝါတူနိုင်ငံကျွန်းဖြစ်ဖြစ် enforcement ကမတူပါဘူးတချို့ပါဝါရှိတဲ့လူတွေအာဏာရှိတဲ့လူတွေငွေရှိတဲ့လူတွေကိုအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လာအိုဖြစ်ဖြစ်အမဲနဲ့အများတော့ဘာသာက rule of law ဘယ်လိုပင်ပြောဆိုတော့လဲသူကြီးဥသာမှာဖြစ်ဘူးအဲ့တော့အတိအကျဆိုင်ရာဥပဒေမှာအများစုနိုင်ငံဟို enforce ဘာမှမဖြစ်ဆိုတာ mechanism เนาะ account ထဲပေါ်ဖို့အရေးကြီးဖို့ mechanism မှာဒီတဲ့ဥပဒေတွေပုံပို့ပြီးတော့ရှုပ်ထွေးပါတယ်ရှုပ်ထွေးခက်ခဲပါတယ
်ဒါကတော့အပတ်စဉ်မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပါ R2P ရဲ့ ICC တို့ရဲ့အလားအလာဆွေးနွေးချက်ဒုတိယပိုင်းကိုနောက်အပတ်မှာဆက်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပါမယ်ပိုလာနိုင်ငံမာလူမှုအဖွဲ့အစည်းနဲ့နိုင်ငံရေးဘာသာရပ်အထူးပြုလေ့လာနေတဲ့မဟာဘွဲ့တင်နန်းသူမခင်ငိမ့်ဆန်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါလူတိုင်းမှာအကြောင်းအရာမျိုးမျိုးနဲ့ပတ်သက်ပြီးယုံကြည်ရာတွေအများကြီးရှိနိုင်ပါတယ်ဒါပေမဲ့ဒီနေ့ကျွန်မအဓိကထားပြောချင်တာကတော့ခွဲပြားခြားနားမှုမတူညီမှုကိုရန်သူအဖြစ်သဘောမထားဖို့နဲ့အခွဲကြမဖိနှိပ်ဖို့ပဲဖြစ်ပါတယ်။ကျမတို့တွေကလူတူတယောက်ဒါမှမဟုတ်ရင်လူတစုအလွယ်တကူကင်ဗွတ်တက်သမုတ်လေးရှိကြတယ်။ကျမတို့အင်္ဂလိပ်လိုတော့ stereotype လို့ခေါ်ရပေါ့နော်။ကျမလေးလာပူတဲ့လောက်ဘလို့အခြေခံပုံမူတီးပြီးကင်မွန်းတက်လေးရှိတယ်လဲဆိုတော့လူမျိုး ယုံကြည်တဲ့ဘာသာယဉ်ကျေးမှုစတဲ့အကြောင်းအရာတွေပေါ်မူတည်ပြီးတော့ကင်မွန်တက်ကြတယ်။အဲ့လိုကင်မွန်တက်တာတွေကအစိုးကြီးပဲလားဆိုတော့အမြဲတမ်းအစိုးကြီးမဟုတ်ဘူး။ဥပမာတရုတ်တွေကစီးပွားရှာကောင်းတယ်၊ကလားတွေကအလို့ကြိုးစားတယ်၊စတာတွေကတော့အကောင်ဘက်ကပေါ့နော်ကင်မွန်တက်တာဖြစ်တယ်။အဲ့ကလာတွေကကစင်းနေတယ်မွတ်စလင်တွေကဘာသာရေးအစွန်ရောက်တယ်ဆိုရင်တော့ဒါမကောင်းတဲ့ဘက်ကပေါ့နော်အရေးသွေးတွေကိုငမွန်းတက်တာဖြစ်တယ်ပေါ့နော်ကျမတို့ကအဲ့လိုဆွဆွဲတာတွေကတကယ်တကယ်တမ်းလက်တွေ့အတွေ့အကြုံရမဟုတ်ပဲပဝင်းချင်းကကြာဘူးနာဝရှိတာလူကြီးသူမတွေပြောတာတွေကနေတစင်အလွယ်တကူလက်သင့်ခံယုံကြည်လိုက်ကြတာများသောအားဖြင့်အဲ့လိုဖြစ်တယ်ပေါ့နော်တကယ်လို့အတွေ့အကြုံရကင်မွန်းတက်တာပါလို့နားထောင်သူကဆိုချင်းဆိုလိမ့်မယ်အဲ့လိုအတွေ့အကြုံပေါ်မူတည်ပြီးတော့ကင်မွန်တက်တာမှာကျမတို့ကနီးနှီးနှီးနဲ့တက်လေရှိတယ်ပထမနီးကကျမတို့အကြုံတွေ့ဘူးတဲ့လူတူတူတယောက်ဒါမှမဟုတ်ရင်လို့အနေငယ်ပေါ်မူတည်ပြီးတော့သူကတော့ဗမာဟာဒါကြောင့်ပြင်းတာသူကတော့ကလာဒါကြောင့်အစင်းနေတာစသဖြင့်ပေါ့နော်လက်သင့်ခံအရင်တော့လက်သင့်ခံယုံကြည်ပြီးသားပေါ်မူတည်ပြီးတော့အခြေခံပြီးတော့တစိုက်ကတ်တယ်တခြားသူရဲ့လူမျိုးကိုးကွယ်ရာဓလေးပေါ်မူတည်ပြီးတော့ကောက်ချက်ဆွဲတယ်နောက်ဒုတိယနေ့ကဗာလဲဆိုတော့သူကဘာသာရေးအစွန်းရောက်သူကမွတ်စလင်ဒါကြောင့်မွတ်စလင်တွေအားလုံးကအစွန်းရောက်တွေဆိုပြီးတော့အဲ့ဒီလူရဲ့နောက်ခံလူမှုဖွဲ့စည်းလူမျိုးဘာသာအမှုတည်ပြီးတော့လူတစုလုံးအပေါ်မှာကောက်ချက်ဆွဲတယ်ကျမတို့သတိထားဖို့ကကိုတွေးကြုံရတဲ့လူအနေငယ်မှာမူတည်ပြီးတော့အခြေခံပြီးတော့လူတစုကိုတင်းကြုံမလုံးရှည်နဲ့ရန်တင်လာပေါ့နော်အဲ့ဒါလို့တင်းကြုံကင်မွတ်တက်မိရင်သူတို့ကိုကိုနဲ့မတူလို့ရန်သူလို့မြင်လာတတ်တယ်ပြီးတော့အဲ့လိုကင်မွန်တက်တဲ့သူမျိုးတွေစုမိတဲ့အခါတခြားလူတစုကိုခွဲခြားဆက်ဆံတာမျိုးတွေလှုပ်လာတတ်တယ်။အထူးသဖြင့်ကင်မွန်တက်ခံရတဲ့လူတစုကနိုင်ငံရေးပါဝါရှိတာဖြစ်ဖြစ်စီးပွားရေးပါဝါရှိတာပဲဖြစ်ဖြစ်အဲ့လိုအာဏာတစ်ခုခုရှိနေရင်တခြားကိုကင်မွန်တက်ချင်တဲ့လူတစုကိုစနစ်တကျဖိနှိပ်တာတွေဥပမာတချို့နိုင်ငံတွေမှာဆိုဥပဒေတွေပါတွေပြဋ္ဌာန်းပြီးတော့ဖိနှိပ်တာမျိုးတွေဖြစ်လာတယ်။ကင်မွန်တက်ခံရတဲ့လူစုဟာလည်းသူတို့ဘဝရဲ့ပပောင်းဆုံးအမျိုးမျိုးမှာသူတို့ဘာသာစကားပြောကြရမှာဖြစ်စေပညာရေးမှာဖြစ်စေအလုပ်ကန်ရှာနေရမှာဖြစ်စေခွဲခြားခံရတော့တယ်ပေါ့နော်အဲ့တော့ကျမလက်ရှိပေါ့နော်ရောက်နေတဲ့နိုင်ငံချင်းနဲ့ဥမထားပြောရင်မှာတချို့ပိုလန်နိုင်ငံသားတွေကတခြားနိုင်ငံကအခြေအနေမျိုးမျိုးနဲ့ဒီနိုင်ငံကိုရောက်လာတဲ့ immigrant တွေကိုမုန်တီးကြတယ်ပိုလန်နိုင်ငံဟာပိုလန်နိုင်ငံသားတွေအတွက်သာဖြစ်ရမယ်ပိုလန်နိုင်ငံသားတွေသာနေထိုင်ရမယ်ဆိုတဲ့ကြွေးကြော်ဆောင်ပုဒ်တွေဆိုကြတယ်ပေါ့နော်ဒါပေမဲ့တကယ်တကယ်သူတို့ကိုသွားမေးကြည့်လိုက်ဘာကြောင့်မုံကြမုံတာလေသူတို့မုံတဲ့အကြောင်းကြီးကိုမေးချင်ရင်သူတို့တိတိကျကျမပြောတတ်ကြဘူးအဓိကကဘာလဲဆိုတော့ကျမတို့တွေကကိုနဲ့မတူလို့ကိုလူမျိုးနဲ့မတူလို့ကိုဘာသာကိုကိုယ်ကျွေးသူတွေမဟုတ်လို့ဆိုတဲ့အကြောင်းပြတ်ချက်တွေပေါ်မူတည်ပြီးတော့တခြားတဦးတယောက်တို့မဟုတ်လူတစုကိုမုံတိကြတာများတယ်ခွဲခြားဆက်ဆံကြတာများတယ်အဲ့ဒီတော့ကျမတို့တွေကအဲ့လိုမျိုးမလုံးမိဖို့ကိုတတိထားရမယ်ပေါ့နော်ဒါကတော့ပေါ့နော်ကျမယုံကြည်ရတဲ့အများကြီးတဲ့ကမှကျမယုံကြည်ရတခုပို့ပေါ့နော်ပြောကြတာဖြစ်ပါတယ်အားလုံးကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒါကတော့လူမှုအဖွဲ့အစည်းနဲ့နိုင်ငံရေးဘာသာရပ်အထူးပြုလေ့လာနေတဲ့မဟာဘွဲ့တင်နန်းသူမခင်ငိမ့်ဆန်ယုံကြည်ရအောင်နားဆင်ကြရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အာရှပစိဖိတ်ဒေသဟာအမေရိကန်ပြည်ထောင်စုရဲ့အနာဂတ်အတွက်ပထဝီအနေအထားအရပိုပိုပြီးအရေးပါလာကြောင်းရှင်းရှင်းလင်းလင်းဖြစ်လာပါပြီ။အာရှပစိဖိတ်ဒေသမှာကမ္ဘာလူဦးရေ၃ပုံ၃ပုံနေထိုင်သလိုကမ္ဘာထုတ်ကုန်၃ပုံ၃ပုံကိုထုတ်လုပ်ပေးနေတာဖြစ်ပြီးကမ္ဘာမှာစီးပွားရေးအင်အားအကောင်းဆုံးနဲ့အကြီးဆုံးရှိနေတဲ့နေရာအချို့ဖြစ်ဂုံယူစရာကောင်းကြောင်းအရှေ့အာရှနဲ့ပစိဖိတ်ရေးရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆူဇန်တွန်တွန်ကမကြသေးခင်ကပြုလုပ်ခဲ့တဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကြားနာပွဲမတိုင်ခင်မှာပြောကြားခဲ့ပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့ချင်းချောက်အန်ဒီရဲ့ပြုမှုတရုတ်ရဲ့ဩစာမြင့်မားလာမှုအကြမ်းဖက်ဝါဒနဲ့အစွန်းရောက်ဝါဒပြန့်နှံ့လာမှုအပါအဝင်အာရှပစိဖိတ်ဒေသမှာလုံခြုံရေးနဲ့စီးပွားရေးဆိုင်ရာလက်တွေ့ဖြစ်နေတဲ့အခက်အခဲစိန်ခေါ်မှုတွေရှိနေကြောင်းသူကပြောပါတယ်ဒီမိုကရေစီအုပ်ချုပ်မှုနဲ့အာဂတိလိုက်စားမှုလူခွင့်ရေးစတာတွေနောက်ကျောင်းပြန်လဲနေတာဟာဒေတာရင်းနိုင်ငံတချို့ရဲ့တည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုအတွက်မျှော်လင့်ချက်တွေကိုရော့ပါစေပါတယ် ခိုင်မာပြည့်စွဲကောင်းတဲ့ခေါင်းဆောင်မှုမရှိဘဲဒီပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူး။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကတော့ဒီအတွက်ခိုင်ခိုင်မာမာဆုံးဖြတ်ချက်ချထားတယ်လို့လောက်ကိုင်းနိုင်စွမ်းလဲရှိပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার နဲ့ပဲ့ထိန်တက်ဒုံးကျည်ထုတ်လုပ်နိုင်စွမ်းကိုမြင့်တင်ဖို့ကင်ဂျုံအန်ရဲ့ဂျိုးပန်းမှုတွေကိုတုံ့ပြန်ရမှာမြောက်ကိုရီးယားကိုတန်တမာရေးအရာအပြင်းထန်ဆုံးအရေးယူဖို့နဲ့စီးပွားရေးအရာတန်းခတ်ဖို့အမြင့်ဆုံးဖိအားပေးတဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကဦးဆောင်ခဲ့ပါတယ်။ဒီလှုပ်ရှားမှုနောက်ကိုလည်းကမ္ဘာတစ်ဝှမ်းမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်နိုင်ငံအများအပြားကလိုက်ခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးတွေကိုကန့်သတ်တာဒါမှမဟုတ်အဆုံးသတ်လိုက်တာမြောက်ကိုရီးယားအပေါ်စီးပွားရေးပိတ်ဆို့တန်းခတ်မှုတွေကိုတင်းတင်းကြပ်ကြပ်ပြဌာန်းခဲ့တာတွေအဲ့ဒီနိုင်ငံတွေကဆောင်ရွက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့အကျိုးရှိတဲ့ဆက်ဆံရေးလိုလားတယ်ဆိုတာရှင်းရှင်းလင်းလင်းသိအောင်ပြောဆိုထားသလိုဒီအတွက်လည်းမတူညီတဲ့ကွဲပြားမှုတွေကိုစီမံဖြေရှင်းဖို့အမေရိကန်ဘက်ကမဖြစ်မနေဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပေမဲ့လို့အာရှဒေသမှာအမေရိကန်ကိုဖယ်ထုတ်ဖို့စ조사မှုမှန်သမျှကိုတော့အမေရိကန်ဆိုရဘက်ကတီးခံမှာမဟုတ်ပါဘူး။ဒါမှမဟုတ်ဒေတာရင်းနိုင်ငံတွေကိုဖိအားပေးစေခိုင်းတာအနိုင်ကျင့်တာစတဲ့အပြုတ်မှုတွေကိုလည်းအမေရိကန်ဘက်ကတီးခံမှာမဟုတ်ပါဘူး။နောက်ဆုံးအနေနဲ့အစ်စ်မြင့်မြီမျှတာတဲ့ကုန်သွယ်ရေးတိုးမြင့်မှုအမေရိကန်ပြည်ထောင်စုဟာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC နဲ့ဆက်လက်ပြီးပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့အာဆီယံဗဟိုပြုထားတဲ့ဒေတာရင်းအဖွဲ့အစည်းကြီးကလည်းပံ့ပိုးပေးသွားမှာဖြစ်ပါတယ်။သမ္မတထရန့်ဦးဆောင်မှုအောက်မှာအမေရိကန်အစိုးရဖွဲ့အနေနဲ့ Indo-Pacific နီးပြူဟာကတဆင့်ဒေတာတစ်ခုလုံးကမိတ်ဖက်နိုင်ငံတွေနဲ့ကြဲကြဲပြန့်ပြန့်ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်နေကြောင်းယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်တွန်ကပြောပါတယ်ဒေတာရင်းနိုင်ငံတွေအနေနဲ့ကိုပိုင်ဆုံးဖြတ်ချက်တွေချမှတ်ဆောင်ရွက်နိုင်ဖို့ကောင်းမွန်တဲ့အုပ်ချုပ်မှုဒါမှမဟုတ်ရေရှည်ဖွံ့ဖြိုးရေးကိုထိပါစေတဲ့ချုပ်နှောင်မှုတွေအတွက်ဖိအားပေးမှုတွေမရှိအောင်အမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးနေကြောင်းလည်းသူကဆိုပါတယ်။အမေရိကန်ဟာ Pacific ဒေသမှာအင်အားကြီးနိုင်ငံဖြစ်ပြီးဒီဒေတာကြီးတစ်ခုလုံးအောင်မြင်ဖို့ဆက်လက်ပြီးတော့တန်ထိတ်တန်ခိုင်ခိုင်မာမာနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်း Susan Thornton ကပြောသွားပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအတည်ပြုအပ်ပါတယ်။ VOA အမေရိကန်တန်ကနေကြာတာရင်းနေနဲ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပြူကကျတာရီနေမယ့်အစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်အခုမနေ့အတွက်သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ကတက်ပြင်မယ်လို့အခိုင်အမာပြောခဲ့ဘူးတဲ့ရုရှားနှစ်ဖက်တရှိုးဟောင်းတရှိုးတူဟာခန္ဓာကိုယ်အာယုံကျော်ချုပ်ရင်းပျက်စီးစေတဲ့ဓာတုအစိတ်အခက်ခံရတာဖြစ်တယ်လို့ဗြိတိန်အကြမ်းဖက်ဝါဒဒန်ပြန်နှိမ်နင်းရေးအဖွဲ့ကပြောကြားလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရမှာလုံငွေပြနေတဲ့ဒေါ်လာဘီလီယံ1000ကိုရှော့ချနိုင်အစီအစဉ်ချက်ကိုဆွဲပေးဖို့တရုတ်အစိုးရကိုပြောထားတယ်လို့ဆိုပါတယ်အမေရိကန်တရုတ်နှစ်နိုင်ငံကြားဆက်ဆံရေးကောင်းမွန်နေတယ်လို့ချီးကျူးထားပြီးတရုတ်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာစောင့်မျှော်နေတယ်လို့သူ့ရဲ့ Twitter မှာရေးသားထားပါတယ်အမေရိကန်ပြည်ထောင်စု Holocaust Museum လို့ခေါ်တဲ့ဂျူးတွေမီလောင်တိုက်သွင်းခံခဲ့ရတဲ့အထိမ့်မှပြတိုက်ကမြန်မာခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုချီးမြှင့်အပ်နှင်းမဲ့လူခွင့်ရေးစုကိုရုပ်သိမ်းလိုက်ပါတယ်။ရိုဟင်ဂျာတွေအကြမ်းဖက်တပ်ဖြတ်တာတွေမရှိဘူးလို့မြန်မာစစ်တပ်ကညင်းတာဟာပြောင်းကြကြလိန်နာပဲဖြစ်တယ်။ဒါဟာလိန်ညာမှုကိုထက်ဆင့်တဲ့နောက်ထပ်လိန်ညာမှုတစ်ခုလို့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ AI ရဲ့ Britain အဖွဲ့ခွဲဒါရိုက်တာ Kate Allen ကဗုဒ္ဓဖူးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မတ်လ9ရက်ဗုဒ္ဓဖူးနေ့ညနေ 4:13 မိနစ်မှာနေပြည်တော်ရဲ့အနောက်မြောက်ဘက်မြေအောက်အနက်ကီလို30မီတာကနေပြီးတော့ညံပမာဏ 5.3 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တယ်လို့ American ဘူမိစူဇန်ရှာဖွေရဲ့အဖွဲ့ကတိုင်းထွာရရှိခဲ့ပါတယ
်။ဒါကတော့ထိတန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုကြောကြောသိမ်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့Dave Magnus ဖြစ်ပါတယ်ညနေပဲ 6:00 ကနေ 9:00 ထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတူ16 19နဲ့ 25 ကနေအတန်လွှင့်ပေးမှာပါ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကဘာနှက်ကတောတာရှင်များနဲ့တကွမမပီတော့ပီတာအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.